Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံနဲ့ညချမ်းမတော်ရရှိများရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်ဧပြီလ18ရက်စနေညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားပါမယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာဝါရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမအေးတနာကျော်ပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်နဲ့အတူကြောပြပေးသွားပါမယ်ရှင်။ကမ္ဘာမှာကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တကမ္ဘာလုံးအတိုင်းအတာနဲ့ပိုးကူးစက်သူ2,300,000ကျော်သွားပြီးတော့သေဆုံးသူကတော့35,400ကျော်သွားပါပြီ။ဒါမဲ့လေအာဖရိကနိုင်ငံတွေကအရေးအတွက်တွေကနည်းနေတယ်လို့ဖြစ်နေပြီးတော့ဒီအရေးအတွက်တွေမမှန်တာဖြစ်နိုင်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ကတောက်ကြနေကပဲပြောသွားပါသေးတယ်။
In the past week, there has been a 51% increase in the number of reported cases in my own continent, Africa.
Africa time maga COVID-19 yoga kusamu ga WHO ye taw cha ni sin ya so yin no 51 ya kain no to twa pi lo te song do yee twa ka 60 ya kain no to twa da ba da raw ma san san mu ri long long lang lang lou pe me so yin di yee twa the po raw ma mya au me lo WHO a ji ke ga pyo da baဒီအာဖရိကနိုင်ငံတွေမှာကပိုးကူးစက်ခံရသူအတိပြုဥယျာဉ်ကတောင်းကိုတောင်ကျော်တာပါအမေရိကန်ပြည်အောင်စုမှာစီးပွားရေးတွေပြန်ပြီးဆတင်လဲပတ်ဖို့အတွက်တချို့အစီအစဉ်တွေလုပ်နေပြီးနိုင်ငံသားတွေဘေးကင်းလုံခြုံရေးကျန်းမာရေးတို့အတွက်အဓိကထားနေစေပါလို့ပြောနေပေမဲ့အမေရိကန်မှာပိုးကူးစက်မှုစစ်ဆေးတာတွေလုံလုံလောက်လောက်မလုပ်ပေးနိုင်ဘူးလို့ဝေဖန်နေတာကိုတော့အိမ်ဒီတော်ကတောက်ကြနေကပဲပြန်ပြီးညင်းသွားခဲ့ပါတယ်အမေရိကန်ပြည်အောင်စုကဒီပိုးကူးစက်မှုကိုအပြင်းထန်ဆုံးခံရတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့ရောဂါကူးစက်ခံရသူ9,100ကျော်သွားပြီဖြစ်တယ်လို့သေဆုံးမှုကလည်းအများဆုံးဖြစ်ပါတယ်။အခုဆိုရင်သေဆုံးသူက4,000နီးပါးကိုကတ်လာနေပါတယ်။ဒါမင်းလည်းတောက်ကြနေကတော့ Texas, Minnesota နဲ့ Vermont တို့အပါအဝင်တချို့ပြည်နယ်တွေမှာအိမ်မဝဲနေကြဖို့အစီအစဉ်ထုတ်ပြန်ထားတာတွေပြန်ဖွင့်ဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးတွေဆွေးနွေးခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံကိုတဖြည်းဖြည်းပြန်ဖွင့်ဖို့မဖြစ်မနေလိုင်းနာစရာမလို့ဆိုတဲ့လမ်းညွှန်မှုတွေကိုကြာသပတေးနေ့ကထုတ်ပြန်သွားပြီးအခုလိုမျိုးပြည်내တစုကပြန်ဖွင့်ဖို့အစီအစဉ်တွေရေးဆွဲနေကြတာပါ။တောက်ချာနေမှာပဲအမေရိကန်ပြည်အောင်စုမှာတိကက်ပေးကြောင်ဒုက္ခရောက်ရတဲ့စိုက်ပျိုးရေးသမားတွေကိုဒေါ်လာတန်1,900အကူအညီပေးမယ်အစီအစဉ်ကိုအစိုးရကကြေညာသွားပါတယ်။ဒီလိုမျိုးစီးပွားရေးတွေမကြခင်မှာပြန်ပြက်လဲပတ်နိုင်မယ်ကိုဗစ် -19 ကုသရေးဆေးဝါးလဲမကြခင်ထွက်လာနိုင်တယ်ဆိုတဲ့သတင်းတွေကြောင့်တော့တောက်ကြနေကအဆုရှေရာကြီးတွေပြန်တက်လာခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဥရောပနိုင်ငံဖြစ်တဲ့စပိန်နိုင်ငံမှာတော့ကိုဗစ် -19 ကြောင့်သေဆုံးရတဲ့အရေအတွက်နဲ့ကူးစက်သူဥယျာဉ်ရေတွက်ပုံကိုပုံစံပြောင်းလိုက်တယ်လို့စပိန်ကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်တောက်ချာနေမှာဆိုရင်ငကိုရီတွက်ပုံရသေဆုံးသူက350လို့ပြောပေမဲ့လည်းနေတဲ့ရသေဆုံးသူ985ဦးရှိတယ်လို့ပြောပါရယ်အမေရိကန်ပြည်အောင်စု John Hopkins တက္ကသိုလ်ကရီတွက်တဲ့အရီတွက်ရဆိုရင်စပိန်နိုင်ငံမှာပိုးကူးသူက39,000ကျော်ပြီးသေဆုံးသူက2,000ကျော်ပါရယ်ဥရောပနိုင်ငံတနိုင်ငံဖြစ်တဲ့ဂျာမနီနိုင်ငံမှာတော့မေလ4ရက်နေ့ကစပြီးတော့စာတင်ကြောင်းတချို့ပြန်ဖွင့်မယ်လို့ဝန်ကြီးချုပ် Angela Merkel ကညင်သွားတာပါနောက်သတင်းပတ်မှာဆိုရင်စတိုးဆိုင်တချို့ပြန်ပြီးတော့ဖွင့်နိုင်မယ်လို့လည်းပြောပါတယ်။ဒိမအီတလီ၊စပိန်နဲ့အော်စထရီးယားနိုင်ငံတို့မှလည်းအလားတူအစီအစဉ်နဲ့လုပ်ငန်းတချို့ပြန်ဖွင့်ဖို့အစီအစဉ်တွေလုပ်နေကြပါတယ်။အာရှဒေသနိုင်ငံတနိုင်ငံဖြစ်တဲ့ပါကစ္စတန်နိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုက်ဖြတ်ရေးအတွက်ကမ္ဘာနိုင်ငံတွေစီကငွေကြေးအကူအညီတွေပန်ကြားသွားပြီးတဲ့နောက်မှာအမေရိကန်ပြည်အောင်စုကဒေါ်လာ8,000,000,000တန်ဖိုးရှိတဲ့အကူအညီတွေပေးမယ်လို့တောက်ကြနေကပဲပြောပါတယ်။လူဦးရေတန်220ရှိတဲ့ပါကစ္စတန်နိုင်ငံမှာပိုးကူးသူ9,000ကျော်ရှိပြီးတော့ဒီရေတွေကနေတိုင်းတိုးပွားနေတာပါတိတ်ဆုံးသူကတော့150ဝန်းကျင်ရှိသွားပြီဖြစ်ပါတယ်အခုအမေရိကန်ပြည်အစိုးရကပေးမဲ့အကူအညီတွေကပိုးကူးဆက်မှုရှိမရှိဆက်စဲပေးနိုင်ပြီးတော့ရောဂါပိုးကူးဆက်သူတွေကိုကုသပေးနိုင်ဖို့စီကံတွေဖွင့်လှစ်ဖို့အသုံးပြုမယ်လို့တောက်ကြနေကထုတ်ပြန်တဲ့အမေရိကန်သံမတ်ကြီးရဲ့ကြေညာချက်မှာပြောထားပါတယ်ဒီငွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုလေ့ကျင့်သင်တန်းပေးတာတွေလည်းလုပ်ပြီးတော့လူနာတွေကိုနေအိမ်မှာသွားရောက်ကုသပေးနိုင်ဖို့ဒီလိုနည်းနဲ့ဆေးရုံတွေကိုလည်းဝင်ပို့အောင်လို့လုပ်ဖို့ပြီးပါဝင်ပါတယ်ရှင်ဒီရီမေရီတန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိဒိုင်းနိုမီတာ31 kHz 683 ညာဒိုင်းနိုမီတာ32 kilohertz 6399 line to meter 58 kilohertz 585 တို့ဖြင့်စနေတနင်္ဂနွေမှာ line meter 190 kilohertz 1595တို့ကနေထုတ်လွှင့်တင်နေပါတယ်ရှင
် View America အတန်းကနေမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနောက်ထပ်9ဦးစမ်းသပ်တွေ့ရှိတယ်လို့ကျန်းမာရေးနဲ့အာဂါသဝန်ကြီးဌာနကဒီနေ့မနက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။မနက်စံတိုင်းကထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ပြည်နယ်တိုင်းအစည်းအဝေးကစောင့်ကြည့်လူနာ189ယောက်နဲ့အသွာလာကန့်သတ်ထားတဲ့သူ200ယောက်ရဲ့တက်ခွဲနမူနာစုစုပေါင်း388ခုကိုစစ်ဆေးခဲ့ရမှာကိုရိုနာဗိုင်းရပic ကူးစက်ခံထားသူနောက်ထပ်9ဦးတွေ့ရှိခဲ့တယ်လို့ဖော်ပြထားပါတယ်။အခုဆိုရင်မြန်မာနိုင်ငံမှာရောဂါကူးစက်ခံရသူစုစုပေါင်း94ယောက်ရှိသွားပြီဖြစ်ပြီးအိမ်ထဲက5ဦးသေဆုံးပြီးတော့5ဦးကတော့ပြန်ကောင်းသွားတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ချက်ဒီမှာဖော်ပြထားပါတယ်။ COVID-19 ရောဂါကာကွယ်ထိန်းချုပ်တာစီအတွက်ရန်ကုန်တိုင်းဒေသကြီးအဖြစ်မှာဧပြီလ18ရက်နေ့ကစပြီးည10နာရီကနေမနက်4နာရီအတွင်းညမထွက်ရမိန်ထုတ်ပြန်မှုမြို့နယ်အသီးသီးကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကအကြောင်းကြားထားတဲ့စာဆောင်လဲဆိုရှယ်မီဒီယာပေါ်မှာပြန့်နှံ့နေပါတယ်။ဒီစာကိုသင်ကြားရေးမှူးဦးမိုးဟင်းကတိုင်းအစိုးရအဖွဲ့ဝန်ကြီးချုပ်ကိုစားလက်မှတ်ထိုးထားပြီးတော့ဧပြီ18ရက်နေ့နေဆွဲတက်ထားပါတယ်။ VOE ကနေနောက်ဆုံးစုံစမ်းထားသလောက်တော့တချို့မျိုးနယ်တွေမှာတာဝန်ရှိသူတွေကအတန်ချဲ့ကနဲ့လိုက်အော်ပြီးတော့ဒီနေ့ဧပြီလ18ရက်ည10နာရီကစပြီးညမထွက်ရအမိန့်ထုတ်ပြန်တဲ့အကြောင်းအသိပေးထားပေမဲ့အဲ့လိုအသိမပေးသေးတဲ့မျိုးနယ်တွေလည်းရှိနေပါသေးတယ်။ဒါပြင်မန္တလေးတိုင်း၊စကိုင်းတိုင်းနဲ့အရာဝတီတိုင်းဒေသကြီးတွေမှာလည်းညမထွက်ရအမိန့်တွေထုတ်ပြန်ထားပါတယ်။အချိန်ထဲမှာပဲကိုရိုနာဗိုင်းရပickကူးစက်မှုတွေကိုထိထိရောက်ရောက်ထိန်းချုပ်နိုင်ဖို့အတွက်ရန်ကုန်တိုင်းအတွင်းကမြို့နယ်9မြို့နယ်မှာလည်းပြည်သူတွေကိုအပြင်မထွက်ပဲအိမ်ထဲမှာပဲနေကြဖို့ဒီနေ့အမိန့်ထုတ်ထားပါတယ်။အဲဒီမြို့နယ်9ခုကတော့တောင်ဥကလာ၊ဗဘဲတန်း၊ဗဟန်း၊မယံကုန်၊အင်းစိန်၊ရှိပီတာနဲ့လိုင်သာမြို့နယ်တွေဖြစ်တယ်လို့ကျန်းမာရေးနဲ့အာဂါသာဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အဲဒီကြေညာချက်ထဲမှာတော့အစိုးရဌာနတွေ၊ကုမ္ပဏီတွေနဲ့စက်ရုံလုပ်ရုံတွေမှာအလုပ်သွားလုပ်နေတဲ့သူတွေ၊တိုင်တရမဖြစ်မနေဈေးဝယ်ထက်တဲ့သူတွေစည်းကမ်းသွားဖို့လိုအပ်တဲ့သူတွေကိုပဲအပြင်ထွက်ဖို့ခွင့်ပြုထားပြီးတော့အပြင်ထွက်တဲ့အခါမှာလည်းနှာခေါင်းသီးမျက်နှာဖုံးတက်ရမယ်လို့ပြောထားပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာတော့ဒီကနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ942ယောက်ရှိတယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကအတည်ပြုလိုက်ပါတယ်။ဒါဟာစင်ကာပူမှာတရက်ထဲမှာစံချိန်တင်လောက်အောင်အများဆုံးကူးစက်တာဖြစ်ပြီးတော့ကူးစက်မှုအများစုဟာအဆောင်လေးမှာနေကြတဲ့နိုင်ငံသားကရှေ့ပြောင်းအလို့သမားတွေဖြစ်တယ်လို့ပြောပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လုံကတော့အဆောင်လေးမှာယောဂကူးစက်မှုတွေမပြတ်အောင်လုပ်ဖို့အတွက်အချိန်ယူရမှာဖြစ်တယ်လို့သူရဲ့ Facebook ကနေဒီကနေ့မှာပြောပါတယ်။ရှေ့ပြောင်းအလို့သမားတွေဟာလူငယ်တွေဖြစ်တာကြောင့်ယောဂဖြစ်ပွားမှုအများစုဟာလည်းတိတ်မပြင်းထန်ပဲအလေအလတ်အဆင့်လောက်ပဲဖြစ်တယ်လို့လည်းပြောပါတယ်။စင်ကာပူမှာ COVID-19 ယောဂစဖြစ်ခြင်းကစပြီးတော့ယောဂကူးစက်ပြန့်နှံ့မှုတွေမဖြစ်အောင်တင်းတင်းကြပ်ကြပ်ထိန်းချုပ်ခဲ့တာကြောင့်ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကစင်ကာပူအာဏာပိုင်တွေကိုချီးကျူးထားပါတယ်။ဒီနေ့ယောဂပိုကူးစက်သူတွေက14ယောက်ကပဲစင်ကာပူနိုင်ငံသားတွေနဲ့အများအားနေထိုင်ခွင့်ရထားသူတွေဖြစ်တယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါမဲ့လည်းစင်ကာပူမှာလာရောက်အလုပ်လုပ်နေကြတဲ့ရှေ့ပြောင်းလူသမားတွေကြားမှာတော့ဗိုင်းရပ်စ်ကူးစက်မှုနှုန်းကအလင်းမြန်ဖြစ်လာနေပြီးဒါဟာယောဂထိန်းချုပ်တဲ့နေရာမှာအားနည်းချက်ဖြစ်တယ်လို့လူခွင့်ဖွဲ့တွေကတော့ပြောပါတယ်။အခုခါမှာတော့အာနာပိုင်တွေကအဆောင်တွေမှာယောဂပိုရှိမရှိစမ်းသပ်စစ်ဆေးတာတွေကိုအရှင်ဟုန်မြင့်လုံးဆောင်လာနေပါတယ်။အခုလိုနောက်ထပ်ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စင်ကာပူမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်းဟာ9900ကျော်သွားပြီဖြစ်ပြီးတော့တေဆုံးသူက11ယောက်ရှိပါတယ်ခင်ဗျာဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာ1000ကျော်သွားခဲ့ပြီဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းကဒီကနေ့မှပြောလိုက်ပါတယ်နိုင်ငံတော်ကယောဂကူးစက်မှုတွေမပြတ်အောင်ထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တနိုင်ငံလုံးကိုအရေးပေါ်အခြေအနေကြီးညာပြီးရပိုင်းအတွင်းမှာပဲယောဂကူးစက်သူအရေအတွက်1000ကျော်လာခဲ့တာပါတိုကျိုမြို့တော်မှာယောဂကူးစက်ခံသူစံချိန်တင်ဖြစ်ခဲ့တာကြောင့်လူတွေကိုလည်းအိမ်ထဲမှာပဲနေကြဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောက်ကြနေကပန်ချားလိုက်ပြီးတော့အသက်အရွယ်ကြီးရင်းတဲ့သူအများစုနေထိုင်ကြတဲ့ကြီးလက်ဒေသတွေမှာကျန်းမာရေးဆောင်ရှောက်မှုတွေအလုံးလောက်မရရှိမှာကိုစိုးရိမ်နေကြပါတယ်။ဒါကြောင့်မူလကအရေးပေါ်အခြေအနေကြီးညာထားတဲ့နေရာ9ခုကနေတနိုင်ငံလုံးတိုင်းတာနဲ့အရေးပေါ်အခြေအနေကြီးညာခဲ့တာပါ။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးသူဦးရေဟာနေရာကျော်ရှိပါတယ်။ဒါပေမဲ့တိုကျိုမြို့ကတော့ယောဂကူးစက်ခံရမှုအဆိုးအဝါဆုံးနေရာဖြစ်ပြီးတော့မနေ့တောက်ကြနေ့ကဗိုင်းရပ်စ်ကူးစက်ခံသူဟာ200ယောက်ရှိတာကြောင့်တရက်ထဲမှာလည်းအများဆုံးကူးစက်ခံရတာဖြစ်ပါတယ်။ဒီကနေ့မှာတော့တိုကျိုမှာယောဂကူးစက်ခံရသူ181ယောက်ရှိတယ်လို့ NHK ကပြောပါတယ်။တစားတည်းမှာပဲထိုင်ဝမ်ရေတပ်ကရေတပ်တင်မောသား3ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကြောင့်တပ်ဖွဲ့ဝင်900ကိုတိစံခွဲပြီးစောင့်ကြည့်သွားမှာဖြစ်တယ်လို့ထိုင်ဝမ်ဆိုရကပြောပါတယ်ခင်ဗျာ။ပရီးမီးယားလိဂ်ဘောလုံးပွဲတွေပြန်ဆနိုင်ဖို့အတွက်အသင်းအနေနဲ့ပရီးမီးယားလိဂ်တာဝန်ရှိသူတွေမနေ့တောက်ကြနေ့ကဆွေးနွေးခဲ့ကြပါတယ်။အသင်းတွေအကုန်လုံးကတော့အခုနှစ်ဘောလုံးရာသီကိုပြီးဆုံးအောင်ကစားဖို့သဘောတူထားကြပေမဲ့ပြည်ထောင်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဆွေးရကလူတွေကိုအပြင်မထွက်ဖို့အမိန့်ဆက်ပြီးထုတ်ထားတဲ့အတွက်ဘယ်တော့ပြန်ဆနိုင်မယ်ဆိုတာကိုမဆုံးဖြတ်နိုင်သေးပဲပွဲတွေပြန်ဆဖို့အတွက်ဖြစ်နိုင်တဲ့နည်းလမ်းတွေကိုပဲဆွေးနွေးခဲ့ကြပါတယ်။ညာ ဒီအမေရိကန်ဘက်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလော်ရီနဲ့သတင်းပေးပို့ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံကနိုင်ငံသားအလုပ်သမားတွေယာယီအလုပ်လုပ်ခွင့်တက်တန်းတိုးပေးတာနဲ့ဒဏ်ကြေးကိလုပ်ခွင့်ပြုတဲ့အကြောင်းကိုပြောပြပေးပါမယ်။ထိုင်းနိုင်ငံကထုတ်ပေးထားတဲ့အလုပ်လုပ်ခွင့်လက်မှတ်ကင်ထားတဲ့နိုင်ငံသားအလုပ်သမားတွေအနေနဲ့ COVID-19 အရေးပေါ်ကာလအတွင်းနိုဝင်ဘာလ30ရက်နေ့ထိယာယီအလုပ်လုပ်ခွင့်ပေးလိုက်ပါပြီ။ဒါအပြင်တက်တန်းကျော်လွန်ရင်ပေးဆောင်ရတဲ့ဒဏ်ကြေးတွေကိုလည်းကိလုပ်ခွင့်ပြုလိုက်ပြီဖြစ်ပါတယ်။ MOU နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့အလုပ်သမားတွေမဟုတ်ပဲအရင်တည်းကထိုင်းနိုင်ငံထဲကိုရောက်ရှိနေထိုင်နေတဲ့အလုပ်သမားတွေအနေနဲ့အလုပ်လုပ်ခွင့်ပတ်တန်းတိုးဖို့နာမည်စာရင်းတွေကိုမတ်လ31ရက်နေ့နောက်ဆုံးထားပြီးတင်ကြဖို့ထိုင်းအစိုးရကအစောပိုင်းမှာကြေညာထားခဲ့တာပါ။ဒါပေမဲ့ COVID-19 အရေးပေါ်ကာလမှာထုတ်ပြန်ခဲ့တဲ့ထိုင်းအလုပ်သမားဝန်ကြီးဌာနရဲ့ဧပြီလ16ရက်နေ့ကြေညာချက်အရအလုပ်လုပ်ခွင့်အထောက်ထားပန်းရောင်ကပ်ရာပြီးသားသူတွေကိုနိုဝင်ဘာလ31ရက်နေ့ထိယာယီနေထိုင်ခွင့်ပြုလိုက်ပါတယ်။ဒဏ်ကြေးကိလုပ်ခွင့်ပြုပြီးနေထိုင်ခွင့်ပေးတာကိုကြိုဆိုပေမဲ့လူမှုဖွံ့ဖြိုးရေးအကျိုးခံစားခွင့်မရှိတဲ့အလုပ်လက်မဲ့တွေကတော့အခက်အခဲရှိနေဦးမယ်ဆိုပြီးရှစ်ပြောင်းလုပ်သမားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပါတယ်
။ဟုတ်ဒါကတော့ရှင်းပြတော့ကောင်းတော့ကောင်းပါရဲ့။ထုံကြီးပြောမယ်ဒီလိုဆိုတော့ဒီဆလာကိုခင်းလို့ခံလာပေးလိုက်ခြင်းဘယ်တော့ကြောင့်မလို့အခုလွတ်လွတ်စေဒီယောဂစိတ်စာနေကဘယ်တော့ကြာသွားမလဲမသိဘူးအလုပ်တွေကလည်းတော်တော်များများနားနေကြတယ်ဘယ်တော့နောက်တစ်လောက်အဖြစ်ကိုအကုန်လုံးဒီလိုပဲစက်စိတ်ထားမယ်အလုပ်တွေလုပ်ငန်းတွေမဝင်ရဘူးဆိုလို့ရှိရင်တော့ဒါအလုပ်သမားတွေအတွက်ကတော့အခက်ကြီးတော့ရှိတာတော့ရှိမှာပဲဒီလိုလူမှုဖွံ့ဖြိုးရေးအမှန်ကန်ဒီအမှန်ကန်ဒီဝင်ထားတဲ့အလုပ်မျိုးသားအလုပ်သမားတွေအတွက်ဆိုလို့ရှိရင်ကလမ်းမပတ်တယ်မှာပေါ့နော်ဘယ်လိုအမေရှင်ကတက်ပြီးတော့ကမယ်ခပြီးတော့ဒီအကျိုးခံစားမှုရဖို့ဒီလေလုံးလို့ရတယ်လူကိုယ်အကျိုးခံစားမှုဝင်နေရူးအလုပ်သမားရရှိအများကြီးပဲတခါပါလေအဲ့ဒီလူတွေအတွက်ကိုဒီလိုအလုံးမလုံးရတဲ့ဆာလာဂျန်ရဲ့ဆာလာမှာအကျိုးခံစားမှုရဖို့အစိုးရမလုပ်ပေးနဲ့အဲ့ဒါကိုကျွန်တော်တို့ကစောင့်ကြည့်ရမယ်တော့အဲ့ဒါပို့ပြီးတော့ဒီအရေးကြီးရပါတော့အဲ့ဒီဟာကိုတကယ်လို့ကဆန်ကားဝင်လုပ်ပြီးနိုင်တယ်ဆိုလို့ရှိရင်တော့ဒီလုံးသားလုံးသမားရဲ့အတွက်ကကျောင်းတော်ကြည့်ရပါတော့ကျွန်တော်လိုချင်အလုံးမကြည့်တဲ့ဒီလိုတွေဘလို့လို့ပြောကုလားပဲစတိပီလာပေးတာ၃လားပဲစတိပီလာပေးတာသူတို့အနေနဲ့ဘလို့မှမရှိဘူးနဲ့ဘလို့လို့
ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကစလို့အခု COVID-19 ကပ်ရောဂါဖြစ်နေတဲ့အချိန်ထိစိတ်ယုံပေါင်းတစ်ထောင်ကျော်ပိတ်ပစ်ခဲ့ရတာဖြစ်ပြီးလောကကမပေးနိုင်ပဲဒေဝါလီခံလိုက်ရတဲ့စိတ်ယုံတွေလည်းရှိနေပါတယ်စိတ်ယုံတွေမှာအလုံးလုံးနေကြတဲ့မြန်မာလူသမားတွေမှာလည်းလောကကနစ်နာတာတွေနေရပြင်ရတာတွေလည်းရှိနေပါတယ်အခုအခါမှာတော့စိတ်ယုံအတော်များများမှာစီးပွားရေးလုပ်ငန်းအဆင်မပြေမှုတွေကြောင့်လုံသားငားရမ်းမှုလျှော့ချတာတွေလည်းရှိနေပါတယ်။ထိုင်းနိုင်ငံထဲမှာအထောက်ထားမဲ့တွေကအထောက်ထားမျိုးစုံတွေကမြန်မာလုံသားသုံးသန်းထက်မနည်းအလုပ်လုပ်ကြနေကြတာဖြစ်ပါတယ်။ကျွန်မမအေးအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
အမေရိကန်ပန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာဒေသကဒုက္ခသည်စခန်းတွေမှာ COVID-19 ရောဂါကာကွယ်ရေးဘာတွေလှုပ်ဆောင်ထားတယ်လဲဆိုတာသတင်းရှင်တွေကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေအင်ဂျင်ချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတိမ်းရှောင်သွားကြတဲ့တိမ်းချီတဲ့ရိုဟင်ဂျာမွတ်စလင်တွေခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြုံရမယ်ဆိုရင်အလွန်ကိုအန္တရာယ်ကြီးမားလာနိုင်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR စားတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဒုက္ခသည်ဆိုင်ရာနိုင်ငံတကာ NGO အဖွဲ့တွေအကူအညီပေးရေးအဖွဲ့အစည်းတွေကသတိပေးထားပါတယ်ဒါကြောင့်ဘင်္ဂလားဒေ့ရှ်အစိုးရကရောဒုက္ခသည်စခန်းတာဝန်ရှိသူတွေကပါကိုဗစ်ရောဂါကူးစက်ပြန့်ပွားမှုမရှိစေရေးဒုက္ခသည်စခန်းအသီးသီးမှာရိုဟင်ဂျာဒုက္ခသည်တွေလိုက်နာကြဖို့စီကံချက်တွေကိုထုတ်ပြန်ထားပြီးအထူးသဖြင့်ကတော့လူစုလူဝေးမလုပ်ကြဖို့အပါအဝင်စခန်းတွေထဲကိုလည်းလူအဝေးအထွက်တင်းကျပ်ကန့်သတ်လိုက်တာပါ ဘာလုခါလီဒုက္ခတဲ့စခန်းမှာဗိုင်းရပ်စ်ကာကွယ်ရေးဘလို့ညွှန်ကြားချက်တွေထုတ်ထားတယ်လဲဆိုတာကိုတော့အဲ့ဒီမှာရှိနေတဲ့ရိုဟင်ဂျာဒုက္ခတဲ့ဥယီစလန်ကပြောပြပါတယ
်။ကဘာစမ်းရိတာအစီအစဉ် WHO ကနေတလားတကြီးရိတ်တာတုံ့ပြန်နေပါတယ်ခင်ဗျာ။ရိတ်တာတော့ပဲရှိတယ်လူစုလူဝဲမလို့ကြဘူးအဲ့လိုညွန်ကြားတာပါတယ်ခင်ဗျာ။ဒီတောင်တစုအနည်းဦးစီးတယောက်ပဲတွားပြီးတော့ရိတ်တာတွေတွားထုတ်ရပါတယ်ခင်ဗျာ။တူနဲ့တူသုံးပြကောင်းမှကျန်စီပြီးတော့အဲရိတ်တာတွေတုံ့နေရပါတယ်ခင်ဗျာ။ဒီကနေ့ရှင်အတီတော့ COVID-19 နဲ့ပတ်သက်ပြီးတော့တူတယောက်မှကုဆဲခြင်းမရှိတာကိုသိရှိရပါတယ်ခင်ဗျာ
။ virus နဲ့ပတ်သက်ပြီးတော့အသိပညာပေးတာတွေကိုရိုဟင်ဂျာဗမာဘင်္ဂလီဘာသာစကားသုံးပြတဲ့ရေဒီယိုကနေထုတ်လွှင့်တာပိုစတာနဲ့လက်ကမ်းစာဆောင်ဖြန့်ဝေတာတွေကိုလည်း UNHCR ကဦးဆောင်ပြီးကျန်းမာရေးလှုပ်သားတွေနဲ့ဆောင်ရွက်နေကြပါတယ်။ဘာသာရေးဝတ်ပြုဆူတောင်းပွဲတွေအပါအဝင်လူစုလူဝေးလှုပ်တာကိုတားမြစ်ထားသလိုဗလီတွေမှာလည်းလူဦးရေအကန့်အသတ်နဲ့ဝတ်ပြုနေကြရတယ်လို့ဥယီစလန်ကပြောပြပါတယ
်။လူစုလူဝေးမလို့ကြဘူးတာတင်ကြောင့်တအားလုံးပိတ်ပြီးတာကိုတွေ့ရတယ်။နောက်ဈေးဆိုင်တွေလည်းအကုန်လုံးပိတ်ကြပါတယ်။အင်းသေးကအပြင်မထွက်ကြဘူးလည်းညွန်ချတတ်ပါတယ်ခင်ဗျာ။နော်တဝူးနဲ့တဝူးသုံးပေအကောက်ဝဲနေတိုင်ပေါ်နော်ချောင်းစုနာစဲလျာမတ်စ်နဲ့နော်ဖိုဝါကာဖိုအတွက်လည်းညုံချတတ်ပါရခင်ဗျာအကိုရဲ့တန်းကြီးရအတွက်တော့အဲလက်ကုံမချေခဏစိတ်ကြဖို့ဆရာရှိကူးချောင်းတော်လူငါးဦးတဲ့ပူရဲမစူးရဘူးဆိုပြီးတော့ညုံချတတ်ပါရခင်ဗျာပလီဥဆောင်ဆရာနဲ့အဲလူအနေငယ်တဝက်ပြုနေကြပါတယ်နော်တခြားလူတွေဆိုရင်ကိုယ့်ညီမကိုယ်ပဲဝက်ပြုကြပါရခင်ဗျာ
အခုလိုမျိုးတိမ့်ချီတဲ့လူတွေစုဝေးခိုလုံနေထိုင်ရတဲ့ဒုက္ခသစ္စာတွေနဲ့ COVID-19 လိုကပ်ရောဂါဖြစ်ပွားလာမှစိုးရိမ်နေကြချိန်မှာပဲဘင်္ဂလားပင်လယ်အော်ကိုဖျက်ပြီးတော့လှေစီးထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့လှေတစင်းပင်လယ်ထဲမျောနေတဲ့အချိန်မှာတော့အစာရေစာပြတ်လတ်မှုကြောင့်အနည်းဆုံးလူ30သေဆုံးခဲ့ရပါတယ်အဲ့ဒီထဲကအသက်မသေးကြရစ်သူတွေကိုဘင်္ဂလားဒေ့ရှ်နေကြာစောက်တက်ကကယ်တင်လိုက်ပြီးတဲ့နောက်မှာတော့အဲ့ဒီထဲကရိုဟင်ဂျာတချို့ကိုကုတုပလောင်စခန်းတွေနဲ့ခေါ်ယူဆောက်ရှောက်ထားပြီးဆေးကုသမှုပေးနေပါတယ်လို့ဥယီစလန်ကပြောပြပါတယ
်ဒုက္ခသည်တွေကိုဧပြီလ16ရက်နေ့နည်းနည်းပိုင်းကဘင်္ဂလားဒေ့ရှ်လုံခြုံရေးနဲ့ကုလသမဂ္ဂအဖွဲ့အစည်းများအပါအဝင်သူတို့ကိုကုတုပလောင်ဒုက္ခသည်လက်ခံရေးစခန်းမှာဆောက်ရှောက်တာပါတယ်ခင်ဗျာကိုဗစ် -19 နဲ့ပတ်သက်ပြီးတော့ကုသမှုရှိမှရှိပေါ့ရေပောင်းစလေးရာတီတရှိမယ်ဆိုပြီးတော့ကြားသိနေရပါတယ်ခင်ဗျာအခုတော့လူတွေကမြန်မာပြည်ပြည်ရေးလုပ်ငန်းစဉ်ကိုမမြင်သေးရတဲ့အခြေကြောင့်နောက်မလေးရှားနိုင်ငံဘက်ကိုသွားလိုက်ဒီနေရာမှာတည်လိုက်အဲ့လိုဖြစ်နေတာကိုသိရပါတယ်ခင်ဗျာနိုင်ငံတကာတိုင်းဝမ်းအနေနဲ့ရောမြန်မာစုအနေနဲ့ပါကျွန်တော်ရူဟင်ဂျာအတက်တွေကိုပြည်လင်းဆွန်ရဖေဖော်ဝါရီအလျာနဲ့တောင်းဆိုခြင်းပြပါရခင်ဗျာ
ရူဟင်ဂျာဆိုတဲ့အတုံးတုံးကိုလက်ခံထားတဲ့မြန်မာဆိုရဘက်ကတော့ကမ္ဘာနဲ့ COVID-19 virus ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ရခိုင်ပြည်နယ်မောင်နှံခရိုင်ဘက်မှာလည်းဘင်္ဂလားဒေ့ရှ်ကနေပြန်လာတဲ့သူတွေကိုမလက်ခံတော့တဲ့အကြောင်းရခိုင်ပြည်နယ်ဆိုရဖွဲ့စီပင်သာယာရဲ့ဝန်ကြီးက VOA မြန်မာပိုင်းကိုပြောဆိုထားသလိုဒေဇက်ဂိတ်တွေကနေပြန်ဝင်လာသူတွေဧပြီလဆန်းကနေစလုံးမရှိတော့ဘူးလို့လည်းအတည်ပြုထားပါတယ်။စနေနေ့အထိဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 ကူးစက်ခံထားရသူပေါင်းက1100ကျော်ရှိနေပြီးသေဆုံးသူ80ကျော်ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်။ကျမစုမောကဆက်သွယ်နေရန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်မြန်မာတိုင်းနိုင်ငံလုံးကလူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်ကင်တွယ်ဖို့အတွက်အဆင်သင့်ဖြစ်နေပြီလား။
ဆရုံဆောင်တဲ့လောက်တော့အကောင်းဆုံးပြင်ဆင်ထားပါဆိုဘာလို့ဆရုံမှာလည်းဆရုံရဲ့ member ရှိတယ်ဆရုံဆောင်တဲ့လောက်ကိုဘာလို့ပြောရတော့မှဟိုဗန်ဒလီကလည်းကျွန်တော်မိုင်တော့ဆိုကြတော့ကွဲထားတာဆိုတော့
ပသိမ်စေးရုံအောင်ဒေါက်တာတန်းမင်းထွတ်ကပြောပြခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတွေကအခုမှအစာပိုင်းမဲ့ရှိနေသေးပါတယ်အခြားနိုင်ငံတွေကြုံတွေ့နေရတဲ့အတွေ့အကြုံတွေအရဆိုရင်တော့ကျန်းမာရေးစနစ်လိုအပ်ချက်တွေကနောက်ပိုင်းမှာတဖြည်းဖြည်းနဲ့ညပြလာပါလိမ့်မယ်ဒီလိုခက်ခဲတွေကြုံတွေ့လာရမယ်ဆိုရင်ကျန်းမာရေးစနစ်အတွက်ပြင်ဆင်ထားရှိမှုတွေနဲ့ပတ်သက်ပြီးကျွမ်းကျင်ပညာရှင်တွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာမှသတင်းတောက်ဟင်းသာနဲ့အင်သက်စုတို့ကရေးသားထားတာဖြစ်ပြီးအင်သက်စုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။ ိုရိုနာဗိုင်းရပ်စ်လို့သိမြတဲ့ COVID-19 ဟာမြန်မာနိုင်ငံမှာစတင်ဖြစ်ပွားပြီလို့မတ်လ23ရက်နေ့မှာတော့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကကြေညာလိုက်ပါတယ်။ဒီယောဂါဟာတရုတ်နိုင်ငံ၊အီတလီနိုင်ငံနဲ့အမေရိကန်နိုင်ငံတို့လို့သာကူးစက်နှုန်းမြန်ခဲ့မယ်ဆိုရင်လူထောင်ပေါင်းများစွာဟာဆေးရုံတက်ရဖို့လိုအပ်ပါလိမ့်မယ်။အဲ့ဒီအတွက်ဆေးရုံတွေ၊ဆေးခန်းတွေနဲ့ဆေးဘက်ဆိုင်ရာပညာရှင်တွေ၊ကျန်းမာရေးဝန်ထမ်းတွေပြင်ဆင်ထားပြီးပါပြီလား။ယောဂအတွက်ကာကွယ်ရေးဝတ်စုံ PPE အပါအဝင်အခြားသောလိုအပ်နေတဲ့အထောက်အပံ့ပစ္စည်းတွေလည်းအလုံးလောက်ရှိပါသလား။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာန၊ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနနဲ့ကုသရေးဦးစီးဌာနမှညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကိုလေးလံထားပါတယ်။မြန်မာနိုင်ငံမှာ PPE ဝတ်စုံတွေနဲ့အသက်ရှူထောက်ကူပြုဆက် ventilator တွေဘယ်လောက်ရှိပါသလဲ
။ဒုတိယလူတစ်ခုဆိုရင် PPE တို့အသက်ရှူချက်တော့ဟုတ်ပါ PPE လိုလိုအပ်တာလည်းထောက်ခံပါအသက်ရှူချက်သက်ရှူချက်ဆိုတာကဒီမှာဘလောက်မှာအသက်ရှူချက်လိုတဲ့လူကဘလောက်ရှိတယ်လို့မသိလို့မျိုးတခုခုဆိုတာဒါနဲ့ဆိုတာနဲ့အသက်ရှူချက်တွေလို့လောက်မလားလူတရာမှာအသက်ရှူချက်တရာလိုလောက်တယ်လို့ပြန်လိုတယ်လို့ပြန်ဖြစ်နေလားဒီမှာသိချင်ပါတယ်အဲ့ဒါကြီးကမဟုတ်တရင်းတွေကိုအမြင်များဖတ်ပါဘာဖြစ်လို့လဲဆိုတော့ခါကြလူတရာမှာအသက်ရှူချက်လိုတယ်ဆိုတဲ့လူက600ခန့်လုံးနဲ့မပို့ပါဘူးနော
်မကြသေးရင်ကတော့နိုင်ငံတကာဆေးကုမ္ပဏီတစ်ခုဖြစ်တဲ့ International SOS ကမြန်မာနိုင်ငံအတွင်း ventilator 200နဲ့အထက်ရှိမယ်လို့ခန့်မှန်းထားပေမဲ့ဒေါက်ခင်ခင်ကြီးကတော့တိကျတဲ့အရေးအတွက်ကိုမပြောပါဘူးကျမတို့ရဲ့စုံစမ်းမှုအရတော့ရန်ကုန်မှာရှိတဲ့ဆေးရုံတွေနဲ့အခြားနေရာတွေမှာရှိတဲ့ဆေးရုံတွေဟာဝင်နဲ့အာမမြမတအဖြစ်နေပါတယ်ကိုရိုနာဗိုင်းရပ်စ်အလယ်လဆင့်ထိဖြစ်ပွားခဲ့မယ်ဆိုရင်တော့အသက်ရှူအထောက်အကူပြုဆက်နဲ့အထူးချက်မှတ်ဆောင်တွေဟာအလုံးလောက်မရှိဘူးလို့သိရပါတယ်ဗိုင်းရပ်စ်ကိုကာကွယ်မှုနည်းလမ်းတစ်ခုကတော့ဂျပန်နိုင်ငံကပြန်လည်ရောက်ရှိလာသောလူတွေတန်တရားရှိတဲ့လူနာတွေနဲ့ထိတွေ့ထားတဲ့ဘဲသူကိုမဆိုသီးခြားထားဆုံးဖြတ်ခြင်းပဲဖြစ်ပါတယ်သူတို့တွေကိုဆေးရုံတွေပြည်နယ်တွေကစီစဉ်ထားတဲ့ဌာနတွေနဲ့အိမ်တွေမှာ14ရက်တိကျဆောင်ကြည့်ထားဖို့လိုအပ်ပါတယ်။ဘုံကြီးကျောင်းတွေ၊ပလီတွေလိုမျိုးဘာသာရေးအဆောက်အုံတွေ၊အရာဝတီဘဏ်ရဲ့လေ့ကျင့်ရေးစင်တာတွေ၊လက်ဝှေ့အားကစားရုံတွေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတ်မှတ်ထားတဲ့အခြားနေရာတွေမှာလည်းတိကျဆောင်ကြည့်ဖို့ကိုတော့ရည်ရွယ်ထားပါတယ်။အစိုးရကတာဝန်ရှိသူတွေအနေနဲ့တော့မြန်မာနိုင်ငံဟိုတယ်လုပ်ငန်းရှင်အသင်းနဲ့လည်းပူးပေါင်းပြီးဟိုတယ်အခန်းတွေမှာတိကျဆောင်ကြည့်နိုင်အောင်လည်းလှုံ့ဆော်နေပါတယ်။
ဟုတ်ခုတော့လက်ရှိကတော့ကျွန်တော်တို့ဟိုဟောဖြစ်လာမယ်ဆိုရင်နော်ဟိုအများကြီးတပြိုင်တည်းတော့ကျွန်တော်တို့ဟိုဖြစ်တယ်ဆိုတာတော့ပြောလို့မရဘူးဟိုကျွန်တော်ဟိုအမြင်ရကြည့်မယ်ဆိုရင်ခုဟိုလက်ရှိပြင်ထားတာပေါ့နော်ပြင်ထားတယ်ဆိုတာဒီဟောပေါ့ဒီဝေဘာကြီးရှိတယ်ကန်နော်နေဒီရှိတယ်နော်နောက်ကအောင်ဆန်းဟိုစာစံပြပေါ့ကွင်းစံဌာနရှိတယ်နောက်ကရန်ကုန်မှာဆိုရင်အမျိုးသမီးနဲ့နော်ဟိုစာကလေးဆေးရုံကြီးပေါ့နော်ကျွန်တော်တို့မတုံးရသေးတာရှိတယ်။ကျန်တဲ့ဟိုတယ်တွေပေါ့နော်ဟိုတယ်တွေရှိတယ်။အဲတော့ကျွန်တော်တို့ကဟိုအာမသာရုံကြီးပေါ့ကျန်တာတတ်မှတ်ထားတာရှိတယ်။ဆင်းဆင်းတော့သူတို့ view ပါရှိတယ်။ဒါတွေတော့ကျွန်တော်တို့အသေးစိတ်တော့ကျွန်တော်တို့မပြောလို့ဘူးသူတို့မှရှိတယ်။ဘာလို့ဆိုတော့ဟိုတယောက်ပြီးဥပမာကိုယူပြီးတော့တယောက်မှဆိုရင်ချက်ချင်းဖြစ်လာတယ်ဆိုရင်ဒီခါအာမသာကြီးတို့ဒီခါလေဟိုစာပေါ့ဟိုအကုန်လုံးဟိုဆေးရုံတဘောမျိုးလုပ်ပြီးတော့ quarantine လုပ်ကြတာလေ။ဟိုဒါတွေလည်းကျွန်တော်တို့ကအစီအစဉ်ရှိပါတယ်
။ကျန်မာရေးနဲ့အာကစားဝန်ကြီးဌာနရဲ့အကြံပေးကျေးဇူးကျမ်းမာရေးပညာရှင်ဒေါက်တာအောင်ထွန်းကပြောကြားခဲ့တာပါဝင်ကြီးဌာနကအညီမဖော်လိုသူအကြီးတန်းအရာရှိတယောက်ကတော့ရန်ကုန်မြို့နေရာအသီးသီးမှာလူဦးရေ3000ကျော်အတွက်သီးခြားဆောင်ကြည့်ဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်ဒါပေမဲ့လည်းသီးခြားဆောင်ကြည့်ဖို့အတွက်သာဖြစ်ပြီးကုသဖို့အတွက်မပါပါဘူးပုံမှန်များကြလာမဲ့ COVID-19 ကူးစက်ခံရမယ့်သူတွေကိုကုသပေးဖို့အစိုးရဆေးရုံတွေကသီးခြားဆောင်ကြည့်တဲ့လူနာဆောင်တွေထိုးချဲ့ပြင်ဆင်ထားဖို့လိုအပ်ပါတယ်။ရန်ကုန်မြို့မြောက်ဥက္ကလာပါမြို့နယ်ဆေးရုံကအစိုးရဆေးရုံဖြစ်ပြီးဆေးဘက်ဆိုင်ရာကျောင်းသားတွေအတွက်သင်ကြားရေးဆေးရုံတစ်ခုလည်းဖြစ်ပါတယ်။အဲ့ဒီဆေးရုံမှာလူနာ4ယောက်ထားရှိနိုင်တဲ့သီးခြားဆောင်တစ်ဆောင်နဲ့အသက်ရှူဆက်4ခုရှိပါတယ်။အဲ့ဒီဆေးရုံအုပ်ဒေါက်တာကြီးဆိုးကလူနာ30ကနေ40အထိထားရှိနိုင်ဖို့သီးခြားဆောင်ကိုချဲ့ထွင်လို့ရပေမဲ့အသက်ရှူဆက်လိုမျိုးကရိယာတွေလိုအပ်နေပါအောင်မယ်လို့ပြောခဲ့ပါတယ်။မြောက်ကလာပါဆေးရုံမှာလည်းကုသရေးဆိုင်ရာကရိယာတွေကအတော်လေးဆုံဆုံလင်းလင်းရှိပါတယ်။အဲ့ဒီဆေးရုံမှာလူနာဆောင်တစ်ခုချင်းစီထားတဲ့အတွက်သီးခြားအသုံးပြုဖို့ ventilator အသက်ရှူထောက်ကူပြုဆက်15လုံးရှိပြီးအဲ့ဒီဆက်တွေကိုသီးခြားဆောင်ကြည့်ဆောင်အပါအဝင်အခြားနေရာတွေကိုရွှေ့ပြောင်းလို့မရပါဘူး။ဆေးရုံမှာအခြားအသက်ရှူဆက်တွေရှိနေပေမဲ့ငှားပြီးသုံးလို့မရပါဘူး။COVID-19 လူနာတအူးသုံးထားတဲ့အသက်ရှူဆက်ကိုလည်းအခြားလူနာတအူးကိုပေးသုံးလို့မရပါဘူးလို့သီးခြားဆောင်မှာတာဝန်ကျနေတဲ့အမျိုးခေါ်လိုတဲ့ဆရာဝန်တအူးကပြောပြပါတယ်။အ င်းစိန်ပြည်သူစေယုံကလည်းအစိုးရရဲ့စေယုံတစ်ခုဖြစ်ပါတယ်။အဲ့ဒီစေယုံမှာတော့အသက်ရှူအထောက်အကူပြုဆက်3လုံး၊တခြားလူနာဆောင်တစ်ခုနဲ့ PPE ဝတ်စုံ439စုံရှိပါတယ်။စေယုံကိုပို့တဲ့လူနာအရေးအတွက်များပြားလာရင်ဘယ်လိုလုပ်ဆောင်မလဲလို့စေယုံအုပ်ဒေါက်တာမီဆန်းချိုကိုမေးခဲ့ပေမဲ့သူမကအဖြေမပေးခဲ့ပါဘူး။ပင်လုံးပင်ဖြစ်ပါစေအင်းစိန်စေယုံကလည်းကိုရိုနာဗိုင်းရပ်စ်ကူးခံရတဲ့လူနာတွေအတွက်အခြားပြည်သူစေယုံတွေထက်တောင်ပိုပြီးကောင်းမွန်စွာပြင်ဆင်ထားတာမျိုးဖြစ်နိုင်ပါတယ်။အဲ့ဒီစေယုံမှာကိုဗစ် -19 လူနာတွေအတွက်24နာရီလုံးအလုံးလုံးနိုင်တဲ့ဆရာဝန်တွေ၊သူနာပြုတွေပါဝင်တဲ့အထူးအဖွဲ့ဖွဲ့ထားပြီးပါပြီ။ထာဝရကျသူသူနာပြုတို့အုပ်ကလူနာများများပြားမရှိသေးတဲ့အတွက်တော်တော်လေးကံကောင်းလာပါပြီလို့ပြောပြပါတယ်။သာဆိုရင်အချားမျိုးနယ်ရီမှာရှိတဲ့ဆေးရုံတွေကရောဆင်းသင်းဖြစ်နေပြီလားအချားမျိုးနယ်ရီမှာရှိတဲ့ဆေးရုံတွေမှာတော့ COVID-19 ဖြစ်ပွားခဲ့မယ်ဆိုရင်စီစားဆောင်ကြီးဆောင်တွေအသက်ရှူအထောက်အကူပြုဆက်တွေလုံးလုံးလောက်မရှိပါဘူးအရာဝတီတိုင်းဒေသကြီးကတော့နိုင်ငံတွင်းမှာလူဦးရေထူးခြားဆုံးတိုင်းတစ်ခုဖြစ်ပြီးမကြသေးမီကလည်းလောက်ကင်မရှိတော့တဲ့အတွက်ရွှေပြောင်းလူသားအများပြားတိုင်းတွင်းကိုပြန်လည်ဝင်ရောက်လာကြပါတယ်ပထမဆေးရုံမှာဆိုရင် PPE 220ရှိပြီးလူနာ6ဦးအတွက်သီးခြားဆောင်ကြီးဆောင်တစ်ဆောင်နဲ့အသက်ရှူဆက်3လုံးရှိပါတယ်။ပထမဆေးရုံအုပ်ဒေါက်တာတမ်းမင်းထွတ်က
ဆရုဆွမ်းတလုံးတော့အကောင်းဆုံးပြင်ဆင်ထားပါဆိုပြီးဘာလို့ဆရုမလဲဆရုရဲ့တင်းတက်ချီတယ်ဆရုဆွမ်းတလုံးကိုဘာလို့ပြောရတော့မှဟိုဗန်ဒလီဇာကလည်းကျွန်တော်မိန်းကောင်းဆိုကျွန်တော်ခွဲထားတာဆိုတော့ဆရုလိုက်တော့ဝင်နေတကယ်တကယ်အော်ဘရစ်ကြီးအကြီးကြီးလာဖြစ်ရင်တော့အမေရိကန်နဲ့ဝါလာပါလေအဲတော့ဘုန်းကြီးလည်းဝါလာပါဒီလိုလည်းဝါလာပါလေဆရုအဲ့တော့အဲ့တော့ဘယ်လိုလဲဆိုတော့ကျွန်တော်ကကျွန်တော်မအော်ရအောင်တော့ကျွန်တော်ကအခုနေရာသာပြီးချိုးတင်ပြည်တယ်လို့ရလာတော့ဆရာတော်ကောင်းမှပြင်ဆင်ထားပါတော့။ဘုလို့တဲ့နေသားရောကိုဗစ် -19 ရဲ့လက်နက်တွေရောဟိုတော့ကူးဆက်ထားပြီးနောက်ဒီကလာကိုထိန်းချုပ်နိုင်တယ်ဆိုလို့ရှိရင်တော့ဒီနေ့ကဒီနှစ်ပတ်လောက်ကိုကျွန်တော်ထိန်းချုပ်နိုင်တယ်ကူးဆက်တော့ဆရာတို့ဆန်တာနိုင်တယ်လို့ပြောခဲ့ပါတယ်။အဲ့တော့ဆရာရဲ့တူကူးရာဒီပေါ့တူကူးရာဒီဖြစ်တဲ့ဂျွန်ဂျူလိုင်းအော်ဂတ်စ်မှာကျွန်တော်ကိုဗစ် -19 ကိုထိန်းချုပ်ထားဖို့လုပ်ပါတယ်။နောက်မလို့ရှိရင်ကျောင်းကျောင်းအောင်ကကြလို့ကျန်ဖရင်တို့ကိုရောတို့တို့ကိုရောအဲဟိုယူတို့ကိုရောအဲ့မှာအစီအများကြီးတလာနဲ့ကိုခွင့်နိုင်တဲ့ဝန်ပေါ်လို့ဆိုရှင်အချုပ်ဆက်ဆက်ပြီးတော့ဖိမီရောက်ဟိုအခက်ခဲတွေညနေချင်းဆက်ရနိုင်ပါတယ်။ဒါကြောင့်ကျွန်တော်အခုဒီကုနာမဲ့နှစ်ပတ်ကာလတော့တော်တော်ကိုခွင့်နိုင်ပြီးပြုဆက်မှုကရောက်အများဆုံးအပြည့်ပြောင်းဖြတ်ထားဖို့လိုတော့တော့ဒီပြန်လာတော့တော်မှာအချင်းမထောက်ဖို့ဒီကောင်မထောက်ဖို့မတ်တက်ဖို့တော့တတ်တယ်ရချက်ပါပြီနော်
ရှမ်းပြည်နယ်တောင်ကြီးရှိအမျိုးသမီးနဲ့ကလေးစေယုံရဲ့တိခြားလူနာဆောင်မှာအလုလောက်ကင်နေတဲ့အမည်မဖော်လိုသူဆရာဝန်တယောက်ပြောပြတာကတော့စေယုံမှာအသက်ရှူဆက်တစ်ခုပဲရှိနေပြီးအဲ့ဒါကိုမေဆေးဆောင်တစ်ခုမှအသုံးပြုနေပါတယ်။ဝန်ကြီးဌာနကစေယုံတွေကိုနောက်ထပ်အသက်ရှူဆက်တွေဘာလို့ထုတ်မပေးသေးရလဲ။ဝင်မရှိလို့လား။လူနာတွေအသက်ရှူလမ်းကြောင်းပြဿနာပေါ်လာရင်အသက်ရှူဆက်ဟာမရှိမဖြစ်ပါပဲလို့ပြောခဲ့ပါတယ်။မြန်မာနိုင်ငံအတွင်းကမတူညီတဲ့ဆေးရုံကဝန်ထမ်းတွေကိုစကားပြောကြည့်တဲ့အခါမှာတော့ COVID-19 ကူးစက်ခံရပေမဲ့ရောဂါမပြင်းထန်သူတွေကိုကူးသပေးဖို့အတွက်ပြင်ဆင်ထားပြီးလို့ယုံကြည်ကြပါတယ်။ဒါပေမဲ့လူနာအဆမတန်သားပြားလာရင်ဆေးရုံတွေမှာဝန်ထမ်းအားမမျှမှကိုလည်းစိုးရိမ်မှုတော့ရှိနေပါတယ်။မြောက်ကလာပါဆေးရုံကအမည်မဖော်လိုသူသူနာပြုဆရာမတယောက်ကတော့ကျန်းမာရေးဝန်ထမ်းတွေလုပ်ငန်းတာဝန်များပြားလာတာတွေနဲ့ပတ်သက်ပြီးကျမတို့ကျမကြီးဝန်ထမ်းတွေပဲခြေကုန်လက်ပန်းကြမှာဒါကအဆပဲရှိသေးတယ်။ဘယ်လိုခံတွေ့ရမလဲဆိုတာကိုတွေးတော့မတွေ့ရဘူးလို့ညွှန်သွားထားပါတယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်နေမယ်လို့ဒိုးအံဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ဟိန်းတာအိမ်သက်စုဇာနီနဲ့တိုင်ရင်ချင်းပြုတ်ဖြစ်ပါတယ်။ဒို့တန်ဘတ်စင်အတန်းနဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ရုံးကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
င်တန်ကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြမအတန် TVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီအမေရိကန်တိုင်းရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်အောင်လွင်ပါခင်ဗျာအခုတော့ COVID-19 အရေးပေါ်အခြေအနေကထုတ်လွှင့်နေကြတရရဲ့လေလိုင်းအစီအစဉ်စာတင်ဆက်ပေးမယ်စီရင်နေစွန်းနေကအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာကပ်ဘေးရန်ကြီးတာစီရီချိုးပန်းရံမှာသတင်းမီဒီယာရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့မြန်မာသတင်းသမားတွေဖြစ်ကြတဲ့ဦးစီရသူဦးတရာသူတို့နဲ့ Skype ကနေဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာဒီနေ့ဆွေးနွေးကြမှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကိုရင်ဆိုင်နေတဲ့နေရာမှာသတင်းမီဒီယာရဲ့ခန့်ကန့်တာကိုဆွေးနွေးမှာဖြစ်ပါတယ်။ကျွန်တော်နဲ့အတူဆွေးနွေးဖို့မြန်မာသတင်းစာဆရာတွေဖြစ်ကြတဲ့ဦးစီရသူဦးတရာသူတွေကိုဖိတ်ခေါ်ထားပါတယ်။ဦးစီရသူဦးတရာသူမင်္ဂလာပါခင်ဗျာ။ဟုတ်ကဲ့ဟုတ်ကဲ့အခုဆိုမြန်မာပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူဖြစ်တဲ့အတည်ပြုထားတဲ့သူတွေလည်းတနေ့တစ်ခြားတိုးလာနေပါတယ်။ရောဂါမကူးအောင်လည်းထိန်းချုပ်မှုတွေလုပ်နေရပါတယ်။ဒီနေရာမှာပထမတစ်ချက်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့သတင်းစီးဆင်းမှုအပိုင်းမှာသတင်းစီးဆင်းမှုလို့ပြောရင်သတင်းထုတ်ပြန်မှုကစပြောရလိမ့်မယ်ထင်ပါတယ်။ဆိုတော့အခုလိုကပ်ရောဂါနဲ့ကြုံရတဲ့ကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေဘက်ကသတင်းထုတ်ပြန်မှုတွေကအခုချိန်ထိတွေ့ရတော့လုံလောက်မှုရှိရလား။ဆရာဦးစီသူရင်ဆွေးနွေးပေးပါခင်ဗျာ
။ဟိုနောက်ပိုင်းတော့အခုကတော့ဘေးရဝိုင်းပြောတာဘေးရဆိုတော့ကျွန်တော် Facebook လို့ပါလို့လည်းဝိုင်းပြောအကြံဉာဏ်ပေးတဲ့လူရှိတဲ့ခါကျတော့တဖြည်းဖြည်းနဲ့တော့အခုကတော့လမ်းကြောင်းပေါ်ရောက်လာတော့တွေ့ရတာ။ဒါပေမဲ့ကျွန်တော်တို့သတင်းမီဒီယာတွေဘာတွေအခြေချင်းဒါပြောကြတာတော့ရှိတယ်။ဘာလဲဆိုတော့ဥမာပြောရေးဆိုခွင့်ရှိတဲ့လူကဥမာဖုန်းတွေပိတ်ထားတာတွေ့ရတယ်ဟိုဘာလို့ဒါမျိုးတွေကတော့သူ complaint တွေတော့တော်တော်လေးကြားနေရတယ်ပေါ့နော်။အဲ့တော့ဟိုဖြစ်နိုင်တာတော့ပြောရေးဆိုခွင့်ရှိတဲ့လူကယာယီတာအကြည့်ပြီးတော့တခြားလူတွေလည်းလုပ်နေရလို့သူ့မှာမအားရတယ်ကျွန်တော်တို့ဖြစ်နိုင်တယ်ပေါ့နော်။ဒါပေမဲ့တစ်ဖက်မှာကျတော့လည်းဘာဖြစ်နေလဲဆိုတော့ covid ကတကယ့်ကိုကြောက်စရာကောင်းတဲ့ဟာဖြစ်နေတယ်။လူတွေကလည်းဒါကြောက်နေကြတယ်။ကြောက်လဲကြောက်တင်တယ်ပေါ့နော်။အဲ့လိုမျိုးဖြစ်တဲ့အချိန်မှာတရင်းမားတွေကလည်းကောလာဟာလာတွေကလည်းတအားထွက်တဲ့ခါကျတော့ဒါတွေကိုအချိန်ပြုတ်ပြန်လို့ဆိုရင်သူချက်ချင်းတရင်းစီးဆင်းမှုကလည်းဒါပြောရေးဆိုခွင့်ရှိတဲ့လူတွေစီရောဟိုတရင်းစာရှင်းလင်းပွဲတွေရောကျွန်တော်ထုတ်ပြန်ချက်တွေကဟိုဒါတောင်းလျှောက်လို့ဒါကအချိန်နဲ့မျှထုတ်ပြန်နေလို့တော့လူတွေပေါ့နော်ပြီးတဲ့ခါကျတော့မရှင်းတဲ့နာမျိုးပေါ်လာရင်လည်းဒါချက်ချင်းပြန်ပြီးထုတ်ပြန်တာဖြေကြားပေးတာမျိုးရှိဖို့လို့လူတွေကြေညာချက်ကတော့ကျွန်တော်တို့ကကန်ပြီးတော့ပြောကြတာပဲဒါပေမဲ့တစ်ဖက်မှာကျတော့လည်းကြေညာချက်ကမရှင်းတဲ့နာတွေကအမျိုးစုံပါနိုင်တာပေါ့နော်ဘယ်တော့မှမဖြစ်စုံတဲ့အတွက်ကြောင့်မဟုတ်ဘူးအဲ့လိုမျိုးဆိုရင်ချက်ချင်းတုတ်ပြန်ရှင်းလင်းနိုင်မှုလို့ရပြောရစုဝင်ရှိသူကလည်းကျွန်တော်ဖုန်းခွင့်ထားဖို့လို့ရပြီးတဲ့ခါကျတော့ခုနကမရှင်းတာရှိရင်လည်းပြန်ပြီးတော့ချက်ချင်းပြေဆုံးမှာဖြစ်ဖြစ်ရှင်းကြနိုင်ဖို့လည်းလိုရပါအဲ့ဒါလေးတော့တော့ရှင်းပြပါတယ
်ဟုတ်ကဲ့ဦးတရာသူမြေရောခင်ဗျာဒီ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေကသတင်းထုတ်ပြန်မှုရအားရကျင်းနေလောက်ဆရာလည်းများဆိုနိုင်လားခင်ဗျာ
ဟိုဆောစောဆရာဒီကူပြောသားဆိုပဲပေါ့နော်ဟိုကျွန်တော်တို့ဒီသတင်းထုတ်ပြန်မှုတွေကဟိုကျွန်တော်တို့ဒီဘေးကနေဝိုင်းပြောနေကမှပဲတို့တွေကတဖြည်းဖြည်းချင်းပေါ့နော်ဟိုပြုတ်ပြင်လာတယ်ဟလာဟိုတော့ Facebook ကိုတိုင်းလဲဟိုကျွန်တော်တို့ Facebook ကိုတုံးလာတယ်စသဖြင့်တို့ဘက်ကတော့ဟိုစူးစမ်းမှုလေးတွေလောက်လာတာတွေ့ရတယ်ဒါပေမဲ့လည်းကျွန်တော်တို့ media line ဘက်ကလည်းရှိတဲ့ခါကျတော့ကျွန်တော်တို့ရဲ့မတည့်ဘူးဇလာဆိုတော့ကြည့်လာပါလို့ဆိုတော့အခုကြည့်ဒီစင်ညာချက်တွေထုတ်နေတဲ့အခါမှာလည်းစင်ညာချက်တွေကအခုဒီနေ့ဆိုလို့ရှိလို့ရှိရင်ဒီနေ့ထွက်တဲ့စင်ညာချက်ဆိုလို့ရှိရင်ကဟိုဖတ်လိုက်တာလည်းဒီနေ့ negative တယောက်မှမတွေ့ဘူးလို့အဓိပ္ပာယ်အကြမ်းဖျင်းပေါ့ဆိုတော့ခိုင်းလိုက်ဆိုရင်ကြာ total 78ယောက်ဖြစ်သွားရင်ဒီခု78ယောက်ဆိုတာပြေတော့တယ်ကြာဒါပေမဲ့သူက3ယောက်တွေ့တယ်ဟုတ်လားအဲ3ယောက်တွေ့တာကိုအောက်ဆုံးမှရေးထားပြီးတော့အခုဆိုရင်ဘယ်လောက်ဖြစ်သွားပြီဆိုရင်အဲ့ဒါပဲပါဘူးပြန်ကြည့်လိုက်အခုဆိုတော့သူတို့ဘက်ကသတင်းတွေထုတ်ပြန်တဲ့အခါမှာ professional မဖြစ်ဘူးဒါကကျွန်တော် professional ဖြစ်ရမယ်ပြောတာပေါ့ဘာလို့ဆိုတော့ဝန်ကြီးဌာနဖြစ်တဲ့အတွက်ကြောင့်ပေါ့လို့တို့ကချေရာကျက်ဆန်တဲ့ report ဆန်တဲ့ဟာပဲရေးပါတယ်နော်ဆိုတော့ကျွန်တော်တို့ကတော်တော်ကျူးပြဲပြီးလိုက်ကြည့်ရတယ်ဆိုတော့ဟိုဒါကတော့အခက်အခဲရှိတယ်အဲ့တော့ကျွန်တော်ကဖြစ်နေကြတာပါလဲဆိုတော့ဆိုတော့ဟိုကိုယ်စင်ပြောသလိုပဲ e-sports person ကအလုပ်များနေမယ်ဆိုလို့ရှိရင်ဟာမပြောနိုင်တာရှိတယ်အတော့မတုံ့ပြန်နိုင်တာရှိတယ်ဖုန်းမကိုက်နိုင်တာရှိမယ်ကျွန်တော်အမြင်ပြောရရင်အခုတော့ဆောက်အတွေ့အကြုံများပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကကျန်းမာရေးကထုတ်ပြန်တဲ့ဒီလိုမျိုးကြေညာချက်တွေကိုပဲ အတင်းကိုကားပြီးတော့အတင်းကျွန်တော်တို့နားလည်အောင်စူးစမ်းပြီးလုပ်နေရတာလည်းဒီဘက်ဒီဘက်ရှိနောက်ကအဲ့ဒီကိစ္စတွေနဲ့ဆက်ဆက်နေတယ်ကျွန်တော်တို့တခြားပြင်ပမှာဖြစ်နေတဲ့တဲ့တွေပြီးခဲ့တဲ့ရက်ပိုင်းတော့ဆိုခရီးရန်ဖွင့်တဲ့ဖြစ်တဲ့ပြဿနာတွေဆိုလို့ရှိလို့ရှိရင်နောက်ဆက်တွဲအတင်းတွေဒါတို့မှဆိုတော့ဘယ်သူရောဟိုဖြီးသွားပြီးတော့မဖြီးဘူးလို့စသည်ဖြင့်ဒါတွေဖြစ်တဲ့ခါကျတော့ကျွန်တော်အမြင်ပြောရ spokesperson ကကျွန်တော်တို့ဒီဝင်ကြီးဌာနရဲ့အားလုံးနဲ့ထိဆက်ပြီးတော့သူကဒီ spokesperson လုပ်ဖို့အတွက်ကိုပဲနေတဲ့လူဖြစ်ရသူကအဲ့တော့မှသူကဒီပြည်ရဲ့ရတဲ့တဲ့ဟာကျွန်တော်ဆေးရုံကတဲ့တဲ့ကျမဒီလက်ပကတဲ့ဟဲ့လားဆိုတဲ့တဲ့နဲ့အားလုံးစုစည်းပြီးတော့သူကတခါတည်းဟိုဒီအားလုံးကိုနားလည်ပြီးတော့ပြန်ပြောတဲ့အခါကျတော့ကျွန်တော်တို့မီဒီယာတွေကရေးရတာအရန်အစင်ပြေသူ့ကိုမေးရတဲ့အခါမှာလေသူကဟိုဂျက်တဲ့လက်နဲ့ဟလားသူ့မှာရှိတဲ့ information တွေသူကစားပြီးကန်ဆွဲပြီးတော့ဟလားသူပြောနိုင်တယ်ဆိုတော့အခုကျွန်တော်တို့ကဒီကျမရနေပြီးတော့ဒါတော်တော်လေးကိုကျွန်တော်တို့ဖတ်ပြီးမနေနားလည်အောင်လုပ်လိုက်ပြီးထွက်လာတဲ့အဖြေရဲ့နောက်ဆုံးတွဲမေးဖို့လေကျွန်တော်ဘူးဆက်မေးရမှာမရှိခဲ့ဆိုတော့အဲ့လိုမျိုးတွေပေါ့ဆိုတော့ကျွန်တော်အမြင်ပြောရရင်တော့အစိုးရကအခု spokesperson ထားတာကိုကထားပုံထားနေပေါ့မှားနေ
ဟုတ်ကဲ့တကယ်တော့ဒီနေ့ထုတ်ပြန်မှုအပိုင်းမှာအရင်ကလည်းသိအားရစရာမရှိပါဘူးအခု covid-19 ကပ်ရောဂါဖြစ်တော့သမားယုံကပုံမှန်တင်းစားရှင်းလင်းပွဲတော့မလုပ်တော့ပါဘူး online ကနေပဲမျိုးမေးရာတွေကိုဖြေတာလည်းရှိတယ်မဖြေတာလည်းရှိတယ်ပေါ့လေဆိုတော့အခုကပ်ရောဂါဖြစ်တော့မှဒီနေ့ထုတ်ပြန်မှုအပိုင်းကပုံများတော့စိုးစားရလို့ပြောလို့ရမှာကိုစီသူ
အဲကျွန်တော်နားလည်ရတော့ကိုကျွန်တော် crisis communication ပေါ့လေဒီခုနကကျွန်တော်တစ်ခေါက်ပြောခဲ့ပါတယ်ဒီရေးပေါ်ကာလဒီသတင်းစီစဉ်မှုပေါ့လေသတင်းကိုကုတ်ကဲနိုင်တဲ့ဟာအဲ့ဒီဟာမျိုးကဟိုတိဆောက်ထားဖို့လိုတယ်ပေါ့နော်ဟိုကျမ်းမာရေးဖြစ်လို့ကျမ်းမာရေးကလူကဒါအကုန်လုံးတာဝန်ယူပြီးပြောဒါမှမဟုတ်လဲစီးပွားရေးဖြစ်လို့စီးပွားရေးဆိုင်ရာလူကထပြောအဲ့ဒီလိုနဲ့ဆိုရင်ဒါအဆင်မပြေဘူးကျွန်တော်အကုန်လုံးကိုပြောနိုင်တဲ့လူတယောက်လူတွေပေါ့လေဒါအဲဟိုအရင်ကဆိုရင်ဒါဥစ္စာဖြေပြောခဲ့တဲ့နေရာမျိုးပေါ့နော်ဆိုတော့ကျွန်တော်သူ့စီမှာကြာတော့လေသူကဒီခက်ခဲနေတဲ့ဟာတွေကိုကြာတော့လေတင်ညာဆိုင်ရာဟာသူ့ကိုကြာတော့လေအနည်းဆုံးတော့သူကအခြေခံတစ်ခုအဆင့်ထိတော့တော့လေကျွန်တော်တို့တည်ထားဖို့လိုတယ်ပေါ့နော်အဲ့လိုလိုတယ်ပြီးရင်သူ့စီကိုဝင်ပြီးတဲ့ခါကျရင်ကျန်တဲ့လူတွေအကုန်လုံးကသတင်းစီစဉ်ပေးနေဖို့လိုတယ်ပေါ့နော်အဲ့တော့တာဝါတော့ဒီတာဝါတော့တိုက်ပွဲတွေဖြစ်နေတဲ့ဟာတွေရောနောက်ပြီးရင်ခါကျတော့စီးပွားရေးကိစ္စတွေရောအကုန်လုံးဒီကိုဗစ်ကအခုဟာကကိုဗစ်လို့ပြောလိုက်ပြီးကျွန်တော်တို့အကုန်လုံးနဲ့ကျွန်တော်တို့ကချိန်သွားတာပေါ့ဟိုစားနပ်ရိက္ခာကိစ္စတွေရောကျန်းမာရေးကိစ္စတွေရောစီးပွားရေးရောဟုတ်ကျန်းမာရေးကိစ္စတခုလည်းလည်းပြောလို့မရတော့ဘူးဖြစ်သွားတာပေါ့နော်ကုတီယာသေးလည်းအဆအပြေပဲအဲ့ဒီခါကျတော့ဒါလေးအကုန်လုံးကိုလည်းနည်းနည်းပါးပါးတော့ TV ခောက်ပြီးရှိထားတယ်ပို့ပေါ့နော်ဟိုမှာ channel list အောင်လို့ဟာမျိုးအဲဒါမျိုးအဲ့လိုမျိုးဒီအစိုးရထဲမှာဆိုလည်းဒီစာတော်တော်များများဖတ်ထားပြီးဗားတဲ့တော်တော်များများကြည့်တဲ့ပုံကိုမျိုးပေါ့နော်အဲ့လိုပုံကိုမျိုးတွေကျွန်တော်လူရယ်ဗျအသက်ကလည်းအများကြီးကြီးအကြီးပဲအသက်ကြီးရင်လည်းသူက stamina ကျနိုင်တယ်နောက်ပြီးခါကျတော့ဘာဖြစ်လဲဆိုတဲ့ခါကျတော့ကိုယ်ကိုယ်ရင်ကလက်ရှိတောင်ကအရင်ကြီးမလို့ရအောင်လက်ရှိတောင်ကအရင်ကြီးပြန်တော့သူ့မှာဒါနဲ့နေပုံနေပြီးတော့ပုံနေပါလိမ့်မဖြေနိုင်တာတော့ကျွန်တော်တို့ကဖြစ်တယ်။အဲ့ဒီကကြတော့အသက်ရွာဖြစ်နေအမကြီးမငယ်ကျွန်တော်တို့ဖြစ်ဖို့လိုတယ်။ပြီးတဲ့ကကြတော့ဟိုဘာသာရေးအပေါင်းစုံကိုလည်း TV ခောက်ပြီးပေါ့ဗျာ။ဟိုနည်းနည်းဆိုင်ဆိုင်မှုတော့ TV ခောက်ပြီးတဲ့ကျွန်တော်တို့ပုံပုံပြဖြစ်ဖို့လိုတယ်။ပြီးတဲ့ကကြတော့တရင်သမားရဲ့ရှူတော်ပေါ့နော်။တာမန်ကြီးသူတကူတူရဲ့သိကျင်စိတ်ပေါ့။အဲ့ဒါကိုကိုစားပြုပြီးစဉ်းစားနိုင်တဲ့ပုံပုံပြလည်းလိုတယ်ပေါ့။အဲ့ဒါမျိုးလူမျိုးတွေအနည်းဆုံးတစ်ယောက်ပေါ့နော်သုံးဖို့နှစ်ယောက်ကျွန်တော်တို့ထားထားဖို့ပြီးတဲ့ခါကျရင်တော့အချိန်မှန်ထုတ်ပြန်ပေးလို့ရတယ်ကျွန်တော်မြင်ကတော့ဟိုည3နာရီမှာတွေ့တက်ခွဲခဲ့အောင်တွေ့လို့အဲ့ဒါကြီးဝန်ကြီးစီပုံစံဝန်ကြီးကအေးထွက်လိုက်ဆိုရင်အဲ့ဒါမျိုးတွေ့နေရင်တော့ဝန်ကြီးတို့လည်းအဆင်မပြေဘူးသဘောပြောပြရတယ်ဆိုတော့အဲ့ဒါမျိုးဟုတ်တယ်ဝန်ကြီးတို့လည်းအဆင်မပြေဘူးကျွန်တော်သိရလို့လည်းခုနကပြောဆိုမနေလို့တော့မဟုတ်တာလေဟိုဆူနာမီတိုင်းကြီးရိုက်တာမဟုတ်ဘူးထပြေးရမှာလည်းမဟုတ်ဘူးဆိုတဲ့ခါကျတော့အဲ့ဒါမျိုးဆိုရင်တခြားနိုင်ငံတွေကလည်းကျွန်တော်တို့ဘိန်းကိုစခွင့်ကြရမလို့ဆိုတဲ့စကားရှိပါတယ်ဘိန်းကလုံးဝနှစ်ကားတော့ထွက်ပြီးတော့ထပ်ထွက်ကြရမလို့ကျွန်တော်တောင်ကိုရီးယားမှာဘယ်လိုလုပ်လဲဆိုင်ပါမှာဘယ်လိုလုပ်လဲစင်ကူမှာဘယ်လိုလုပ်လဲညာကြီးတစ်ခေါက်3နာရီလောက်ကျွန်တော်ထချင်ညာလားဒါမှမဟုတ်အမနဲ့တစ်ခေါက်ညာတစ်ခေါက်ဒါမှမဟုတ်3နာရီကျွန်တော်ချိန်ညာလားပေါ့ရ7နာရီညာတစ်ခေါက်ချိန်ညာလားအဲ့လိုမျိုးကျွန်တော်တို့ချိန်ညာလိုက်ဆိုတော့စာကလေးကျွန်တော်တို့ခုလုံးလိုက်ရင်ကျွန်တော်ကျင်တော့အဆင်ပြေတယ်ပေါ့နော်ဆိုတော့ဒီကတော့တီးဖွဲ့နိုင်ဖို့ကျွန်တော်ကျင်တော့ချိန်ညာလဲပါပြီးတော့တော်တော်လေးလဲကြာသွားပြီဆန္ဒကျရင်တော့ကျွန်တော်အဲ့လိုမလုပ်နိုင်ဘူး။အခုတော့အချိန်ကလည်းပါပြီးတော့ပြုံးဖြစ်စားရတယ်ဆို3နာရီရှိသွားပြီပေါ့နော်။ပြီးတော့တခြားနိုင်ငံတွေအမေရိကန်တို့ထိုင်ဝမ်တို့စင်ကာပူတို့ဒါဥမာပေါင်းပြီးလည်းကျွန်တော်တက်လာပြီးဖြစ်တဲ့အခါကျတော့အဲ့ဒီအနေပြီးတော့မော်ရယ်တစ်ခုယူပြီးကျွန်တော်နိုင်ငံကျွန်တော်လူရင်းအားနဲ့လိုက်တဲ့ crisis communication ပေါ့နော်။အဲ့ဒါလေးအဖွဲ့လေးတစ်ခုတော့လုပ်လို့ရပါပြီ။ကျွန်တော်မြင်တော့သူများနိုင်ငံတွေချမ်းသာတယ်ဒါပေမဲ့ကျွန်တော်တို့ကစေးရတယ်ဒါပေမဲ့ဒီလူ3-5ယောက်10ယောက်ဒီအဖွဲ့ကတော့အချိန်ကြီးဆွဲထုတ်လို့ရတယ်။ဟို volunteer လုပ်ချင်တဲ့လူတွေလည်းရှိတယ်ဒီမှာတက်ကြွတဲ့လူတွေဆိုရင်ဘာလို့ပြောတုတ်ပေးမှလူတွေကျွန်တော်ရှိတာပ
ါကိုစီသူရောကိုတီရသူရောသတိထားမိမှထင်ပါတယ်ဒီတစ်ပတ်တည်းမှာပဲဒီပြန်ချားရေးတူဝင်ကြီးဦးအောင်လထုံးကသူ့ Facebook စာမျက်နှာမှာရေးထားတာတခုတွေ့ပါတယ်ကျမ်းမာရေးဝန်ကြီးဌာနကထုတ်ပြန်ခြင်းနဲ့ပတ်သက်လို့ဟိုသူ့မင်းနေရလို့တင်ဝင်သူဝန်ကြီးတာဝန်နဲ့မဟုတ်ဘဲနဲ့ကိုယ်ဝင် Facebook စာမျက်နှာကနေပြန်ရှင်းပြထားတာပါဆိုတော့ဒါသတင်းသမားတွေနဲ့တာမန်လူလူချမ်းမာကျမ်းမာရေးဝန်ကြီးဌာနထုတ်ပြန်ခြင်းလောက်နဲ့မလုံလောက်ဘူးဆိုတာကိုပြနေတဲ့အချက်ပါ ဒီလိုစိုးရထုတ်ပြန်ချက်တွေနဲ့ပတ်သက်လို့နောက်ဆက်တွဲကိစ္စတွေအတွက်ပဲဖြစ်ဖြစ်တခြားသိကျင်တာတွေကျန်းမာရေးကိစ္စတွေမဟုတ်ဘဲနဲ့ပေါ့လေဆက်ဆက်နေတဲ့စီးပွားရေးနိုင်ငံရေးလူမှုရေးမေးစရာတွေရှိလာနိုင်တယ်လေဆိုတော့ဒါတွေကိုကျန်းမာရေးဝန်ကြီးဌာနကပြောခွင့်ရတာဝန်ပေးထားတဲ့ပုဂ္ဂိုလ်တွေအတွက်နဲ့မလုံလောက်ဘူးဆိုတော့လေအစောပိုင်းမှာဆွေးနွေးချက်တွေထဲမှာပြောခဲ့တာလည်းရှိပါတယ်ဆိုတော့ဒါတွေကိုတာဝန်ရှိတဲ့သူတွေဘက်ကသဘောမပေါက်တာလားသဘောပေါက်ပေမဲ့တခြားစဉ်းစားချက်တွေရှိနေလို့လားဘလို့အကြောင်းရင်းတွေရှိနေလို့ယူဆလဲကိုသိရသေး
ကျွန်တော်အမြင်ကတော့သဘောမပေါက်လို့ဒါလည်းဒါမလုပ်ပြီးတော့ပြောလို့ရမယ်ဆိုတော့မှကျွန်တော်ကစိတ်ထဲမှာနောက်ကျင်သေးပေါ်တယ်ကိုစီရတာကိုစီရသူပြောနေတဲ့ဟာကကျွန်တော်ကကြောက်ရအောင်လားတော့ပဲဆောင်းပြီးပြောနေသူဖြစ်နေဆိုတော့ကျွန်တော်ကတော့ပြောတာဒီ Facebook ကိုတင်လိုက်တာဒီသဘောပဲလေသူသူရှင်းပြဒီ role သူရောက်ရောက်လာတယ်ဆိုတာဒါဒါတတ်သိတယ်ဟုတ်တယ်လားကျွန်တော်သူကမြင်နေရတယ်ဘေးကကျွန်တော်သူကလည်းဒရင်တော့ဟောင်းလည်းဖြစ်တယ်အဲဆိုတော့သူကတော့ဆရာပြောင်းလဲဖြစ်တဲ့ခါကျတော့ TV ခေါင်းပြီးရှိတယ်နောက်တော့တကယ်ထားကကြီးမှလုပ်ခဲ့ရတဲ့သူပြီးစာဖတ်အောင်ဘူးသူတော်အတွေ့အကြုံအမြဲကောင်းတဲ့ခါကျတော့သူပြီး general knowledge လည်းရှိတယ်ခါကျတော့သူတဲ့တော်တော်လေးကို accept တယ်ဆိုတော့သူတော်မှမနေတယ်သူ Facebook ကနေ share ရတယ်ပေါ့နော်တချို့တွေဆိုအရင်အသေးအောက်ကောင်းတယ်ကျွန်တော်တို့ကမြင်ရတယ်ဘလို့လူရဲ့ဘာလို့နားမလဲတာဝိညာဉ်ထာနာထုတ်ပြန်တာဟာဘာလေးလို့နေတာအဲ့ဒါဘလို့တော့လည်းရတယ်ကျွန်တော်တို့အောင်တဲ့ရတယ်ဆိုတော့ဆရာဦးအောင်ကကျွန်တော်တို့လူမျိုးအတွေ့အကြုံရှိတယ်ဆိုပို့ဆိုးတာပေါ့နော်ဆိုတော့အဲ့ဒီလိုမျိုးတွေကျွန်တော်တာဝန်ပေးဖို့ဘမမခက်ဘူးသူကိုတက်ကတူဝင်ကြီးဖြစ်နေတာလေဆိုတော့သူ့ကိုကျွန်တော်ကဒီချိန်မှာတခြားဘမတာဝန်မပေးဘဲဒီကိုဗစ်ကိစ္စနဲ့ပတ်သက်ပြီးတော့ပဲဖလာဌာနဘောင်းဆောင်နဲ့ဆက်သွယ်ပြီးတည်နေစုဆောင်ပြီးပြန်ကြားပေးဖို့ပဲသူ့ကိုအဆိုင်လုပ်လိုက်ရအောင်ဒီကိစ္စတော်တော်အဆင်ပြေတယ်ဆရာကြီးကျွန်တော်တို့ဒုက္ခမျိုးကိုအများကြီးဒီကိုယ်တိုင်းကျုံခဲ့ဘူးလေဆိုတော့သူဒီကောင်းကောင်းသိတယ်ဒီဟာကိုဘယ်လို manage လုပ်အောင်လဲဘယ်လိုမျိုးထုတ်ပြန်ပေးရမလဲဘယ်အချိန်တွေမှာထုတ်ပြန်ပေးရမလဲဘယ်လိုထုတ်ပြန်လိုက်ရင်အဲ့ဒါကျွန်တော်တို့အဆင်ပြေလဲဆိုတာဟာသူအကုန်သိတယ်ဆိုတော့လူကရှိပြီလားဆိုတော့လုံးလိုက်ဖို့ပဲဆိုတော့ဆိုတော့အဲ့ဒီ stage ကိုရောက်သွားဖို့တော့ဘာလို့လုံနေလဲတော့ကျွန်တော်တို့မသိဘူးပေါ့နော်ကျွန်တော်တို့လည်းဒါလေးကိုကြည့်မိရင်တော့လေကျွန်တော်တို့ဒီဟာကအဲဒီလိုမျိုးဖြည့်ဆိုင်နေဆက်သွားဖို့မိတော့ပြဆိုဒီကမဆရာဟိုဆိုတော့သူဒီသူပြောသလိုပဲကျွန်တော်တို့တကယ် professional ဆက်စားလုပ်နိုင်တဲ့အားလုံးနဲ့ဖြည့်ဆက်ပြီးတော့ကန်တွယ်နေတဲ့ပတင်းတွေအားလုံး manage လုပ်နိုင်တဲ့ကျွန်တော်တို့လည်းစကားပြောလို့အချင်းကြီးတယ်တချို့တစ်ခါတည်းကျတော့တချို့ကိစ္စတွေပါရှိသွားလဲဆိုတော့ကျွန်တော်တို့ဒီကျောင်းရဲ့အောက်ကြားမှာပေါ့နော်ကျွန်တော်တို့ဒီဝင်ကြီးဌာန level ကပုံကိုယ်တွေနဲ့ကျွန်တော်တို့ဒီအဲလောက်တွေနဲ့ကြားမှာပြောဆိုတဲ့အခါမှာကျွန်တော်တို့ဟို intimacy ပေါ့နော်ရင်းနှီးမှုလည်းလိုအပ်တယ်ဗျအဲ့တိတ်ရင်းနှီးတဲ့အခါကျရင်ကျွန်တော်တို့ကအရန်ဟိုဟိုကျောင်းတော်ဆက်သွယ်ပြောဆိုလုပ်ကံအရန်ကောင်းတယ်ဆိုတော့ဆရာကျတော့ကျောင်းဦးအောင်လားဆရာဒါမျိုးလည်းရှိပြီးသားဆိုတော့ तू ကဒီတဲ့နမလေးဘယ်လိုနေဆိုင်လို့ပြောဆိုရမလဲဆိုတော့ကောင်းကောင်းကြည့်ဆိုတော့အဲ့လိုလူမျိုးတွေပေါ့နော်ဆိုတော့ကျွန်တော်တို့ဒီတာဝန်ပေးတဲ့ဒီကိစ္စလေးရင်းကြတဲ့အစီအစဉ်တွေကဘုံမခက်ဘူးအဲ့တော့အဓိက decision maker ပေါ့ဒီကိစ္စကိုဆုံးဖြတ်မဲ့ပုံကောဒီကောင်ဖြီးကိုဒီပြဿနာဖြီးကိုဒါဒီလိုအပ်ချက်ကိုမြင်ဖို့ပဲတို့တော့ပါဗျာဟုတ
်ဟုတ်ကဲ့ဆိုတော့ဆရာစင်စုမြင်ရောခင်ဗျာ COVID-19 လို့ကာယရောနဲ့ကျင်းဝတဲ့အခြေမျိုးမှာတာဝန်ရှိသူတွေနဲ့သတင်းမီဒီယာရဲ့အခန့်ကဏ္ဍကိုအလေးမထားရလားအလေးထားရအောင်လို့မသိကြရလား
အဲကျွန်တော်ကကိုတရားပြောလို့ပဲပြောမှာပေါ့နော်သူကတော့တမင်တော့လုတာတော့မဖြစ်တော့ဘူးကြာဒါကတော့ဟိုဟိုဟိုအရင်နီးနေမပြင်းဘူးဆိုတဲ့အရှိပါတယ်သူကလည်းဒေးတူဒေးကြာအခုနိုင်ပိုင်းလည်းအပြားကကနန်းတရားတက်ပါဘူးပေါ့ဒီပေါ့ပေါ့ကြာဟိုဖုန်းဆက်ပါအောင်စီဝေးထိုင်အောင်ဟုတ်တယ်မလားကျွန်တော် Skype ပေါ့ခေါ်အဲ့လိုမျိုးဖြစ်နေတဲ့အခါကျတော့ဟိုစဉ်းစားနေမရဘူးနဲ့တူတယ်ဒီကိစ္စမျိုးမှာဟိုနည်းနည်းလေးနောက်ကိုထုတ်ပြီးတော့စဉ်းစားနိုင်တဲ့ strategic ဖြစ်တယ်သူပေါ့နော်ဟိုရှေ့ကဒါကြိုပြီးနေတဲ့လူဒီလူကဒီဒေးတူဒေးထဲမှာပါမနေပဲနဲ့ဟိုကနန်းလားလေကျွန်တော်ပြောရင်တော့ဘာဆိုင်ကြီးပေါ့ဗျာဟိုကောင်းငင်ကနေတက်ကြည့်တဲ့အပြင်မျိုးရှိတဲ့လူတယောက်ကမှစဉ်းစားလို့ရအောင်ပေါ့နော်ဒီကိစ္စမှာတော့ကျွန်တော်စိတ်ကြီးအကုန်လုံးကဒီထဲကိုမျောသွားတယ်လို့ကျွန်တော်ထင်တယ်ပေါ့နော်ဒီလူဒီထဲမှာပဲနေစင်တဲ့အပြာနိုင်ပိုင်းနဲ့အပြာစီပန်းခံဝဲမှုပြဿနာဖြစ်ရှင်းမှုပြီးကျင်းတာပေါ့နော်အဲ့ဒီထဲမှာပါနေလို့ဟိုကျွန်တော်တို့ထင်တယ်ပေါ့နော်ထင်တဲ့အခါကျတော့ဟိုအဲ့ဒီပဲပိုင်းလေးကိုကျွန်တော်တို့ဟိုလုံနိုင်မယ်ဆိုရင်ဟိုဟိုတော်တော်လေးစင်ကြေသွားမယ်လို့ထင်ပါတယ်ဗျဟုတ်တရင်မီဒီယာတွေကတော့ဒီဒီမှာတော့ကန့်ကန်တာကတော့အကြီးပေါ့ဗျကျွန်တော်မြင်တော့ကို profession ဖြစ်လို့ကိုတမဝန်ကြောင့်ဖို့လို့ပြောတာမဟုတ်ပါဘူးဒါအောင်ဆရာဝန်တွေပြီးရင်ကိုသူကရှေ့တန်းအရောက်ဆုံးလို့ဖြစ်နေတာပေါ့ဘာလို့လဲဆိုဟိုကျွန်တော်တို့ပြောကြတာရှိပါတယ်ဒီယောဂကိုကူးဆက်နှုံးတဲ့တောင်မှဒီတရင်မှာကူးဆက်နှုံးကပို့ပြီးတော့များကြီးလို့ဆိုပြီးတော့ပြောကြတယ်ပေါ့နော်ဒါဟိုအမေရိကန်တို့မျိုးဟိုဖြစ်ကြတဲ့များတဲ့နိုင်ငံဒါစင်ကာပူလိုနိုင်ငံမျိုးတော်ဒါကြီးကခံနေရတာဆိုရင်ကျွန်တော်နိုင်ငံဆိုရင်ပို့ပြီးတော့ခံအောင်လုပ်ရှိတဲ့ခါကျတော့ဒီနေရာမှာဒါဟိုတရင်သမားတွေရဲ့ခံကဏ္ဍကကျွန်တော်အရင်ရှိချင်တော့တရင်သမားတွေလည်းဒါအခုပါဒါရတဲ့ရွာထဲမှာဆင်းပြီးတော့သူလည်းမကြောက်မရွံ့နဲ့တော့တရင်ယူပြီးတော့ဒါအတက်နိုင်တော့တာဝန်တန်းဆောင်နေတာပဲဆရာဝန်တွေတော့အတက်အတိမတ်ပြုတော့မခံရသေးဘူးပေါ့လေဆိုတော့ဒါမဲ့အင်မတန်မှအရေးကြီးပါတယ်ဆရာဝန်တွေပြီးရင်ဒုတိယအခြေခံရောက်စစ်ကြည့်လို့ဒါကျွန်တော်ပြောချင်ပါဒါတခြားနိုင်ငံတွေမှာလည်းဒီတိုင်းပဲဖြစ်တယ်
ဟုတ်ကဲ့နောက်တစ်ချက်ဆွေးနွေးချင်တာကတော့ဒီနိုင်ငံတကာသတင်းမီဒီယာရဲ့အခန့်ကဏ္ဍမှာအခုကံရောကတော့ကမ္ဘာလုံးကျုံနေရတဲ့ကိစ္စဆိုတော့နိုင်ငံပေါင်းစုံမှာပုံစံမျိုးမျိုးနဲ့ဖြစ်ရှင်းနေရပါတယ်။က ကမ္ဘာမှာကူးစက်သူအများဆုံးရှိရဲဆိုပြီးတည်ပြထားတဲ့အမေရိကန်မှာဆိုရင်လည်းတမနာထရန့်ကဦးဆောင်ပြီးကိုဗစ် -19 ကရောဂါအတွက်အရေးကိုဖွဲ့ထားတဲ့တပ်ဆုပ်ဖွဲ့ရနေပြီးတော့နေတိုင်းလိုလိုဒိန်းတော်တွေနဲ့တွေ့ပြီးမေးမြန်းဖြေနေရတော့ဟိုမိန်းကုံးတွေကိုတမနာကဖြေနိုင်တာရှိတယ်လို့တချို့မိန်းကုံးတွေကိုသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဖြေရနေလည်းရှိပါတယ်ဟိုတရင်သမားတွေဘက်ကလည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေရဲ့တိုင်းရိုက်ဖြေကိုသိချင်လို့မေးတာမျိုးလည်းရှိပါတယ်ဒါကြောင့်လည်းတမနာရောချင်းမပညာရှင်တွေရောလုံခြုံရေးစီးပွားရေးတခြားတာဝန်ရှိတဲ့ပုဂ္ဂိုလ်တွေပါမေးရန်နဲ့ပုံမှန်တွေ့ပြီးတော့အဖြေပေးနေရပါတယ်ဆိုတော့ဒီလိုသတင်းမီဒီယာနဲ့တရားတွေ့ဆုံတာမျိုးအများပြည်သူတွေကိုသတင်းထုတ်ပြန်တာမျိုးကိုဒေသရဲနိုင်ငံတွေမှာလည်းတွေ့ရပါတယ်ဆိုတော့ကျွန်တော်တို့စီမှာဘာကြောင့်ဒါမျိုးမလုပ်နိုင်ရတာလဲဆရာစီစု
ပြောမယ်ဆိုရင်တော့ဟိုဒီမီးရင်းတာလည်းပဲအချိန်ကုန်နေနဲ့တူပါတယ်ကျွန်တော်မြင်တော့လေဆိုတော့မီးရင်းမှုတီးကဖြစ်တယ်အဲ့ခါကျတော့ဒီမီးဘယ်လောက်လောင်နေလဲဆိုတော့ပြောပြရတာကဘယ်လောက်ချင်းချင်းမကြည့်ဘူးလို့ကျွန်တော်မြင်တော့ထင်တယ်လို့ထင်တယ်နော်အခုကခုနကလို့သိချာချာမစင်စားမိတာပေါ့လေဆိုတဲ့ခါကျတော့အဲ့ဒါမျိုးကြောင့်လို့ထင်ပါတယ်ဟိုကျွန်တော်တို့ဒလင်းသမားကတော့ဟိုခုနကလိုပြန်ကြားရေးပုံပုံပေါ့လေပြန်ကြားရေးဆိုခုနကပြောတဲ့ဒီပြောရစ်စုဝင်ရှိတဲ့ပုံပုံကတော့သူက policy maker မဟုတ်ဘူး။ဟိုကတော့ချလိုက်လို့မဟုတ်ဘူး။အဲ့ဒီခါကျတော့ဟိုသူ့ကိုဖြေခွင့်ပေးထားတဲ့အတိုင်းအတာတွေကပဲသူကဖြေရတဲ့ခါကျတော့ရှေ့ကဘာဖြစ်သလဲလို့အဲအတိတ်ကဖွင့်ခိုင်းတာလို့ပြောလို့ဆိုရင်သူ့မှာဖြေနိုင်တဲ့အနေအထားမရှိဘူးပေါ့။အဲ့ဒီခါကျတော့ကျွန်တော်တို့ကတိုင်းရဟိုမြင်းဝင်ပေးရပေါ့နော်။ဒါတော့အင်္ဂလိပ်လိုပြောမယ်ဆိုရင်ဒါမြင်းဒီ calibration ကိုကိုယ်တိုင်ပြလိုက်တာပို့ပြီးတော့ကောင်းတယ်။သူ့ဖြေနေလေအဲ့ကြတော့မှကျက်နာအတိုင်းအရှိကိုပြပြီးတဲ့ခါကျရင်နောက်တစ်ဆင့်ပါဆက်သွားအောင်လဲဆိုတော့ပြနိုင်တယ်ပေါ့နော်တချို့ကိစ္စတွေကသတင်းမီဒီယာကမပြလို့မေးတာမဟုတ်ဘူးဒီလူကပြခြင်းတဲ့ဟာကိုသူကကိုစားပြီးပြီးတော့မေးတဲ့ခါဖြစ်တဲ့အတွက်အဲ့ကြရင် policy paper အတန်းတည်သွားရဆိုရင်သူပါဆက်ပြီးလုပ်တဲ့တယ်ဆိုတာပြည်သူရဲ့အစိုးရကဘယ်လိုရှိလဲပြည်သူတွေဘာတွေလိုအပ်လဲဆိုတာသိပြီးတော့သူ့ဘူဝါဒချမှတ်ရေးမှလည်းဒါကဟိုအထောက်အပံ့ဖြစ်နိုင်တယ်ပေါ့နော်ပြောချင်တာကတော့ကျွန်တော်တို့သတင်းပြန်ကြားရေးခုနကလိုဒင်းနာရှင်းလင်းပွဲတုတ်တာလို့ပြောလို့ကဟိုကိုစီရည်တစ်ဖက်သေးရင်သွားတာမဟုတ်ဘူးဘဝရချမှတ်သူကနေပြီးတော့မှချင်းပြလိုက်တဲ့ဟာပြည်သူတွေစီရောက်တော့ပြည်ရောမဟုတ်ပြည်သူရဲ့စိုးရိမ်စိတ်ကိုအခြေရှင်းပြီးတော့ဘဝရပေါင်းသွားအောင်လုပ်တဲ့ပတ်နေအောင်ပွားတဲ့ဟာပေါ့ဆိုတော့အဲ့ဒါကိုကျွန်တော်တို့ကအလေးချင်းမရှိပြီးတော့သဘောမပေါက်သေးတဲ့လူမြင်ပါတယ
်ဟုတ်ကဲ့ကုသရသေးမြင်ရောခင်ဗျာကျွန်တော်တို့နိုင်ငံတကာနဲ့ဒီဇိုင်းနိုင်ငံတွေမှာသက်ဆိုင်ရာတာဝန်ရှိတွေနဲ့သတင်းမီဒီယာတွေထိတွေ့မှုရအားကောင်းတာတွေတွေ့ရပါတယ်ဒီနိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံအတွက်ဘာရည်နမူနာယူသင့်တာလဲရှိနေလဲခင်ဗျာ
အော်ဆရာပြောတော့တာပဲအဲ့ဒီအတိုင်းကြီးပြတော့ကအဲ့လိုမျိုးတွေ့ရဆုံးလေအသေးစားရှိတာပါလေကျွန်တော်တို့ကတော့တော့ချောက်ကြည့်လိုက်ဒီပြဿနာမတိုင်ခင်တဲ့ဟိုကကျွန်တော်တို့ဒီလိုမျိုးနိုင်ငံကောင်းဆောင်တွေကကျွန်တော်မီဒီယာတွေနဲ့တွေ့ရဆိုတော့မရှိဘူးဆိုတော့ကျွန်တော်တို့ဟိုမားစနစ်ကအဲ့စနစ်ကတော့ကြာပြီခိုင်းနေပြီဆိုတော့ဟိုဒီကိစ္စဟဲ့ဒီနေ့ကြာပြီဒီကြောင်းပြောမယ်အခုနောက်ပိုင်းဆိုပို့ပြီးတော့ဆိုတော့ဗောဒီကင်မရာတွေကဝန်ကြီးဖွဲ့နေမီဒီယာတွေနဲ့ဒီကြောင်းပဲပြောရစီတယ်ဆိုတော့ဒီကြောင်းပဲပြောကြပါတော့ဆိုတော့တို့မှာတို့ရဲ့ဒီပုံမှန်လုပ်လေလုပ်တာလုပ်ရုံးလုပ်စင်ဖြစ်နေတာတော့လေဆိုတော့ကျွန်တော်တို့မှာငကိုလေးကလုပ်ရုံးလုပ်စင်မရှိရတဲ့ဇာတ်ထဲမှာအခုချိန်မှာတော့ဒါကိုပြောလို့တော့မကြဘူးဗျာဆိုတော့ဟိုအကောင်းဆုံးကတော့ဗျာဟိုစပော့ဖတ်ကအကောင်းဆုံးနဲ့ဒါမှမဟုတ် team ဆိုလေ team ပေါ့နော်အဲ့ဒီမျိုးပါလီပေးပြီးတဲ့ခါကျတော့ကျွန်တော်နေတိုင်းအခုဆိုကျွန်တော်နေတိုင်းထုတ်ပြန်ပေးဖို့နေတိုင်းအဲ့လိုပေါ့ conferencing ဆုပ်ပေးဖို့ဟိုဟိုတခုပေါ့ဗျာဟိုကျွန်တော်တို့က video conferencing ရတယ်တော့ပုံပေါ့တော့ဆိုကျွန်တော်တို့က question တွေလည်းရှုကြတယ်ဘာလို့ပြောပြီးပြီးသွားလို့မရဘူးတို့ကလည်းကျွန်တော်တို့ counter question လုပ်ချင်တာတွေရှိတယ်ကျွန်တော်တို့နားပယ်တာတွေရှိတယ်နောက်ဒီအခုဆိုဖြစ်ရှင်လာဗျာဘာသာရေးအဆိုင်ရာကျွန်တော်တို့ call တွေပါလာတယ်တို့ကလည်းဆိုရှိလို့ရှိရင်တို့ကိုယ်လိုက်ကဒီဘာသာအဆိုင်ရာ call တွေတုံးလိုက်ရင်ကျွန်တော်တို့ကတိုင်မဲ့ကောပါဘာလို့ဆိုလို့မှမသိဘူးပေါ့အခုဆိုလို့ချင်းဟလာဒီ silent carrier ဆိုပြီးကျွန်တော်တို့ prototype ပဲဒီ silent carrier နဲ့ပတ်သက်လို့ဆိုလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်ကလည်းနားလည်ဖို့လုပ်တာပေါ့နော်ဆိုတော့ဟိုဒီ silent carrier ကမပြတော့ဘူးလားဒီရောဂါလက္ခဏာဟလာသူကဘယ်လိုအဆုံးသတ်သွားလဲကျွန်တော်တို့ခုလက်ရှိမသိဘူးပေါ့ဗျာဆိုတော့အဲ့လိုမျိုးဆိုရင်ကျွန်တော်တို့ပြည်သူလူထုကိုပြန်ပြောရတဲ့အခါမှာကျွန်တော်တို့တိုင်ပတ်တဲ့ကိစ္စတွေရှိတယ်ဆိုတော့အချို့ကိစ္စတွေကျွန်တော်တို့ကဟိုသူတို့ပြောတာနားထောင်နေမပြူကျွန်တော်တို့မေးချင်တာရှိတယ်အပြန်အလှန်ပြောချင်တာရှိတယ်အခုတော့ဒီအတိုင်းပဲခံစားကျွန်တော်တို့ဒီ live တွေ့ပြီးတော့ Facebook သုံးနေတော့ကျွန်တော်တို့တချို့ကိစ္စလေးဆင်ပြီးသွားတယ်ဆိုတော့အဲ့ဒီဟာအခုဒါကတော့ကျွန်တော်တို့ကလူထုတစ်ခုလုံးကိုတင်ပြချင်တာလေအဲသူကတော့နိုင်ငံရေးကြွယ်ဝပြီးတော့ဒီကိစ္စကိုဟိုပြည်အားပြည်ကြောင်းသူသူကြိုက်ကြရတာပေါ့နော်ဆိုတော့ဒါနဲ့တစ်ခုတော့သွားတယ်ကျွန်တော်တို့ဘက်ကတော့ဟိုဒီနိုင်ငံတော်ထေသောပုံပုံတွေဘယ်လိုတွေးနေလဲဘယ်လိုပြောနေလဲဆိုတော့ကျွန်တော်တို့အတင်းလိုက်လိုက်ပြီးတော့ဒီလိုအဆင့်ကတင်ပြနေတယ်ဗျာဘယ်လိုသူက Facebook ကပြောနေတယ်ဆိုတော့ okay ဒါပေမဲ့ဆော့ပြောသလိုကျွန်တော်တို့ဒီ case ကြီးအောက်ဖြစ်နေတဲ့ကျွန်တော်တို့လက်ရှိနေတိုင်းဖြစ်နေတဲ့ဒီရောဂါနဲ့ပတ်သက်လို့ဉာဏ်ဆိုင်ရတဲ့အခြေအနေတွေကိုဒီလိုတို့တင်ပြရတဲ့အခါမှာတော့ကျွန်တော်တို့ကဆော့ပြောသလို team နဲ့ကျွန်တော်တို့ပြောမှမဟုတ်လဲတယောက်ပေါ့နော်အဲ့လိုတာဝန်ခံပြီးကျွန်တော်တို့မေးစရာဖြေနိုင်တဲ့ဒီဒါဖြစ်တဲ့ဟာကိုလည်းပြပေးစားမေးလာပြီးပြပေးစားနားထောင်လာတယ်ကျွန်တော်တို့လည်းကောင်းအောင်ပြန်ပြောပြနိုင်တယ်ကျွန်တော်တို့မေးတဲ့မေးခွန်းတွေကိုလည်း ဒါဖြေလိုက်တဲ့လူမျိုးပေါ့ဒါမှမဟုတ်လည်းအဖွဲ့ပေါ့နော်သူတို့လုံးတတ်ပါတယ်အရင်တော့ဆိုကျွန်တော်တို့ဒီအာဟိုတစ်ခါတစ်ခါအမြဲတမ်းတရားစင်နေမှာလုပ်တဲ့ဆာမှာအဲ့ဒီလူမျိုးပဲသူတို့တွေလုပ်ပါတယ်အမှန်တော့အတွေ့အကြုံရှိပါတယ်ရှိတယ်ဆိုတော့လူကြီးကိုယ်တိုင်ကျွန်တော်တို့ဒီထိုက်ပိုင်းကိုယ်တိုင်မလာပြီးမှဝင်ကြီးတွေကိုယ်တိုင်ကသူတို့ team နေနဲ့စဉ်းစဉ်းကျွန်တော်တို့နဲ့လာတစ်နှစ်တစ်ခါအစိုးရဒီဝန်ကြီးဌာနတွေကဘာတွေဆောင်ရွက်ဆီလို့ဆိုတော့ရှင်းနေတာဒီလိုပဲ team နဲ့သူတို့လာရှင်းကြတယ်ဆိုတော့ကျွန်တော်တို့မေးချက်မေးခွန်းတွေသူတို့ဖြေတယ်ဆိုတော့ဒါမျိုးတွေကျွန်တော်တို့အငယ်စားလေးပုံမှန်လေးလုပ်ပြီးတော့တစ်နှစ်ကိုကျွန်တော်တို့အဲ့ညဒီဒီဘိုင်းတော့ကျွန်တော်တို့ဒီတစ်စားပေါ့လုပ်ပေးရင်တော့ကျွန်တော်စင်ကြေပေါ့ဆိုတော့အဲ့လိုမျိုးလုပ်ပေးနိုင်တော့အကောင်းဆုံးပဲဆိုတော့တခုပဲနေရာခိုင်ခင်းပေါ့သူတို့ကနေပြီးတော့မှနေတယ်ကျွန်တော်သတင်းဌာနအများစုကကြားကုန်မှာရှိတယ်နေပြီးတော့မှလည်းသတင်းနောက်တွေရှိတယ်ဆိုတော့ဥစ္စာတွေလုပ်လို့ပေါ့ဗျာအဲ့ဒီမှာခိုင်ပြီးကျွန်တော် live လုပ်လိုက်ရင်ကျွန်တော်တို့အားလုံးစင်ကြေတယ်ဆိုတော့အဲ့ဒီကမေးခွန်းတွေမေးကြပေါ့ကျွန်တော်တို့လည်းဒီကနေပြီးတော့နားထောင်ကြအဲ့လိုပေါ့ကျွန်တော်တို့ရင်းနှီးတဲ့ကျွန်တော်တို့ကိုယ်တိုင်မသွားနိုင်တော့ကျွန်တော်တို့ပုံမှန်ရှိတဲ့ရင်းနှီးတဲ့တကယ်ချင်းတွေပါလေတော့မေးပြီးပါစေရတယ်ပေါ့နော်ဆိုတော့ဒါကစဉ်းစားပြီးတော့လုပ်ဖို့ပဲလိုပါရဲတခုပဲရှိလဲဒါကငါတို့စဉ်းစားရမယ့်ကိစ္စလို့သူတို့တားနေတယ်လိုပါရဲကြဟုတ်ကဲ့
ဟုတ်ကဲ့ဒီနောက်ဆုံးမေးခွန်းကတော့သတင်းသမားတယောက်အနေနဲ့ပေါ့လေဒီ COVID-19 ကာလမှာဖြစ်စေခြင်းနဲ့ဆန္ဒ wish list ကိုပြောပါဆိုရင်ဘာတွေများရှိလဲဆရာစီဆို
wish list ကတော့ခုနကပြောရတာတွေပါပဲအဲကျွန်တော်တို့ကြိုးရေးဆိုရင်ရှိသူကောင်းကောင်းတယောက်လိုချင်တယ်ပြီးတဲ့အခါကျတော့အဲ့သူ့ကိုထောက်ခံပေးမဲ့အဖွဲ့ပေါ့လေဒီ crisis communicationအရေးပေါ်ဒါပြန်ကြားရေးပေါ့လေအဲ့လိုမျိုးပုံပြီးတခုဒါမျိုးသက်သက်ကျွန်တော်တို့ဖွင့်ထားတာလိုချင်တယ်အဲဒီနေ့ခါကြရင်ဒါကျွန်တော်တို့ဟိုသတင်းအချက်အလက်ပွဲပုံမှန်ကျွန်တော်တို့လုပ်ပေးဖို့လိုတယ်အဲ့မှာလည်းခုနကပြောတဲ့ဟာပေါ့လေအယုတ်လက်ပြမယူသတင်းမီဒီယာတွေမှာညံ့များကိုပါဝင်ဆင်နွှဲနိုင်တဲ့ဟာမျိုးပေါ့နော်ဒါတွေကဒီပညာအဖြစ်နဲ့ကျွန်တော်တို့လုပ်လို့ရတယ်ဟို Zoom လို့ပါလို့လည်းလုပ်ရင်လည်းဒါ80 80လောက်တော့ပါလို့ရတယ်တူတယ်ပေါ့ဟုတ်အဲ့လိုမျိုးလုပ်ဖို့လိုပါတယ်ပြီးတဲ့ခါကျတော့ဘာသာရေးပေါင်းစုံကိုဖြည့်နိုင်တဲ့ပုံစံတွေနဲ့ထားဖို့လိုတယ်ပေါ့နော်ဟိုစီးပွားရေးနဲ့ပတ်သက်လို့မေးမယ်ကျွန်တော်တို့ဟိုထားပါတော့ဒီစစ်ဘေးရှောင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမေးချင်းပေးမယ်ဒါမှမဟုတ်လည်းဒီလေလေအပွားလာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမေးရေးပေးမယ်ဒီနေ့ခါကျတော့ကျွန်တော်တို့ခုနကမပြောရတဲ့အကြောင်းအရာပါပါသေးတယ်တိုင်းဒေသကြီးနဲ့ကြီးနေလိုက်အဲသူတို့ကလည်းလှုပ်ပေးဖို့လိုတယ်ဘာလို့လဲဆိုတော့ဟိုကတွေလှုပ်ပေးရင်လည်းမရဘူးဟိုရန်ကုန်ဆိုကြီးကြီးသလောက်ပေါ့ရန်ကုန်ကိုရန်ကုန်အကြောင်းကိုရန်ကုန်ကလူကပူတည်မယ်သူတို့ချင်းချင်းကြားရဲမှာအစိုးရချင်းချင်းကြားရဲမှာဘူမာတာဟိုသတင်းစီးဆင်းမှုကနှိမ့်နိုင်တာဖြစ်တဲ့ကြောင်းရန်ကုန်လို့ပါလို့ကဒီမှာသူ့အတူသတင်းစာရှင်းလင်းပွဲတွေပါလေလုပ်ပြီးချိန်အားလို့ဆိုတာအကားလို့ဆိုတာထုတ်ပြန်ချက်တွေထုတ်တယ်ဘူးလေကိုယ်လည်းပေါ့ကျွန်တော်မြင်တော့ဒီ၄ခုလောက်ရရင်ကဒါအများကြီးဒါပြည်သူလူထုလည်းဒါဟိုမကြောက်တင်တာမကြောက်ပေါ့နော်ကြောက်တင်တာကြောက်ပြီးတဲ့ခါကျရင်ဟိုကိုယ့်အတွက်ဆုတ်ဖြတ်ချက်အမှန်တကယ်ချနိုင်တယ်လို့မြင်တယ်ပေါ့နော်အစိုးရအနေနဲ့လည်းဘဝရချတဲ့နေရာမှာပြည်သူစီကပြန်စည်းလာတဲ့ဒါရင်းချက်လည်းလည်းဘူးရမယ်ပေါ့။ပြီးရင်ဂျီဘူးကိုသူတို့ပေးချင်တဲ့အားလည်းရမယ်လို့မြင်နေတယ်ပေါ့။နောက်ဆုံးတစ်ချက်ကတော့ဒါအစိုးရကိုချန်ပေးချင်တာပေါ့။ဟိုနေ့စဉ်ဖြစ်နေတဲ့ဟာကိုဒါဖိပြီးတော့လုပ်နေတာကျွန်တော်တို့ကကျေးဇူးတင်ပါတယ်။ဒါပေမဲ့နည်းနည်းလေးခွာပြီးတော့ပေါ်စီကနေကြည့်တဲ့ပုံစံတရားကိုလည်းထားဖို့လိုနေပေါ့နော်။ဒါကတော့ဟိုအစိုးရလုပ်နေတဲ့လူဖြစ်တဲ့ဆိုကျွန်တော်တို့တော့အရင်ချိန်မှာပါ။ဒါပေမဲ့ခုချိန်ကတော့တအားကိုရေးကြည့်နေတဲ့အချိန်ဖြစ်တော့သူလည်းထူပူပြီးတော့အပေါ်စီကနေတက်ကြည့်ဖို့မိနေတယ်လို့ထင်ပါတယ်။
ဟုတ်ကဲ့ကိုတီယာပြောခင်ဗျာ wish system ဘာတွေများထည့်ထားသေးလဲ
အာကျွန်တော်ကတော့ဆရာဆောဆီဆရာ
ပြောလိုက်တာပုံသွားတယ
်ဒါတားနေပါပဲအခုလေးပဲကျွန်တော်ဟိုကျွန်တော်မြင်တဲ့အခြေအနေပေါ့နော်အဲ့ဒါလေးကဘာလဲဆိုတော့ဟိုကျွန်တော်ပြီးခဲ့တဲ့ရက်ကလည်းတရားကိုကျွန်တော်ပြောပြပြနေအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ကတင်းသမားဆိုတော့ကျွန်တော်တို့ရှုတော့အောင်လေကျွန်တော်တို့ဟိုစဉ်းစားတာပေါ့နော်ဒီချိန်မှာကျွန်တော်တို့ကလူစုကိုဟိုပြောပြတဲ့ခြေစားတစ်ခုရှိရဲ့အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ဒီဒီသူများတိုင်းမိနေပါဖြစ်ရင်ကျွန်တော်တို့ကဒီဒီယောဂါဘယ်လိုပြတ်သွားသွား story ပေါ့ဒီ case တွေ case တွေ story တွေထဲမှာစိတ်ဝင်စားဖို့ကောင်းတဲ့ story လေးတွေကျွန်တော်တို့ကပြည့်တယ်ဒါမှကျွန်တော်တို့ကဒီဒီ data နဲ့ကျွန်တော်တို့ပြည်သူတွေကဒီဒီ story ကိုကြားလိုက်တော့ပါအော်ဒီလိုကူးသွားပါလားဒီလိုဒီလိုဖြစ်သွားပါလားဒီ case တွေဒီလိုဒီလိုပြတ်သွားသွားပါလားဟို case number 24ပေါ့နော်ဆိုတော့အများကြီးပြတ်သွားတယ်ဆိုတော့အဲ့ဒီလို story တွေကိုကျွန်တော်တို့ကဒုဒုကိုထပ်ပြတ်အဲ့လို story တစ်ခုကိုနားထောင်လိုက်တဲ့အခါကျလူကသူတို့ဘာစင်ကြရမလဲဒီကောင်ကဘလို့ဒါကသူများတိုင်းမှာဖြစ်တာကိုကိုတိုင်းကြီးမှာဖြစ်နေတာကဘလို့ပြန်သွားတယ်လေဟလာဟိုဘာဟိုလုတ်မားတိုင်းမှာဖြစ်သွားတယ်ဘာကြောင့်လဲဆိုတော့ဥပမာဆိုကြပါကျွန်တော်နားလဲတာဆိုရင်ကျွန်တော်တို့မိသားစုချင်းချင်းဆိုကျွန်တော်တို့ယုံကြည်တယ်ယုံကြည်တဲ့အတွက်ကျွန်တော်အကန့်ခံတဲ့စကားပြောတယ်အမှန်တော့သူကအပြင်းအပြန်လာဆိုတဲ့အချက်ကိုကျွန်တော်ကမေ့သွားတယ်ကျွန်တော်ကတကယ်တော့ဒီဒီပညာပေးဟာလေးကျွန်တော်ကနားထောင်နေပြီပဲတကယ်တမ်းလက်တွေ့မှာကျတော့ကျွန်တော်တို့ကတစိမ့်နဲ့အဲ့ဒါကျွန်တော်တို့လက်ပြတဲ့လူနဲ့ဆိုတော့အဲ့အမြင်တော့နဲ့ဆုံးဖြတ်တယ်အဲ့တော့ကိုယ်လူချင်းချင်းဆိုတော့ဆောတော့ပြောတဲ့ guideline တွေပဲကျွန်တော်ကမေ့သွားတယ်ဆိုတော့ကျွန်တော်တို့လူတို့ရဲ့ဘဝတွေကိုဒီ guideline တွေဝင်လာဖို့အများကြီးလိုပါတယ်အဲ့မှာအကောင်းဆုံးလေးက storytelling နဲ့ ဆိုတော့ကျွန်တော်ကဒီကျွန်တော်တိုက်ပြီးမှဖြစ်သွားခဲ့တယ်ခုနဆက်တဲ့အဲ့ဒါ77ရောက်ရှိပြီပေါ့နော်သူတို့နဲ့ဒီမှာကျွန်တော်တို့ပြည်သူလူနာယူစင်းနဲ့သင်္ကန်းလာယူစင်းနဲ့စော်ဒီတွေကိုကျွန်တော်တို့လူတို့ချပြဖို့လွယ်အဲ့တော့အစိုးရကတော့တန်တားရေးရတော့မလို့ရင်ကျွန်တော်တို့ဒီမီဒီယာတွေကလုပ်နိုင်အောင်အချက်အလက်တွေနဲ့ကျွန်တော်တို့ဒီဖြစ်စဉ်တွေကိုပြောပြဖို့ကြိုးစားခဲ့ဆိုတော့ကျွန်တော်တို့ကဒီချိန်မှာအခက်အခဲရှိတယ်အတော်လာတဲ့အခက်အခဲရှိတယ်ဟလာကျွန်တော်တို့ဖုန်းကြီးဆက်ပြီးတော့ဒီမိသားစုတောက်လျှောက်လိုက်ဖို့ဆိုတော့ဟိုကျွန်တော်တို့အရင်ချိန်မှာဆိုရင်တော့ကျွန်တော်တို့ဒီကိုတောက်လျှောက်လိုက်လို့ရတယ်ဆိုတော့အခုလိုကျွန်တော်တို့ကိုယ်တိုင်ကအကန့်အသတ်တွေမှာလုပ်ချင်တဲ့ဆက်ပြီးစတူဒီယိုလိုက်ကိုမလွယ်ဆိုတော့ဒါလေးကိုကျွန်တော်တို့သူ့ဘက်ကလုပ်ပေးနိုင်တော့ပြည်သူလူထုကပို့ပြီးတော့သူတို့ခေါင်းထဲမှာဘလို့ရင်ဆိုင်ရမလဲဆိုတော့တင်ကားလာလို့ရမှာပေါ့လေအဲ့ဒါလေးသူတော်ဆွေးရအောင်ကျွန်တော်ကြံပေးချင်ဟုတ်
ဟုတ်ကဲ့ပါခင်ဗျာအချိန်ပြီးပြီးဆွေးနွေးကြရဲဦးစီရသူဦးတီရသူတို့နဲ့နားဆင်ကြည့်ရှုရပြည့်တတိအားလုံးကိုလည်းကျေးဇူးတင်ပါတယ်။ဆင်းရဲဆင်းရဲအစီအစဉ်ကိုလည်းဒီမှာပဲဆုံးသတ်ပြရစေ။ဒီအစီအစဉ်ကိုတော့ဒီမြန်မာပိုင်းရဲ့ဆင်းရဲည9နိုင်ကနေ10နိုင်အထိနဲ့ဒီနေ့ကနေ6နိုင်ကနေ9နိုင်ရေယူစီစဉ်နေမှာနားဆင်နိုင်ကြပါတယ်။ကျွန်တော်အောင်လွေဦးပါခင်ဗျာ။
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေစနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်ကောမကူးစက်ပြန့်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တစ်ကမ္ဘာလုံးအတိုင်းအတာနဲ့ပိုးကူးစက်သူ2,000-2,300ကျော်သွားပြီးတော့တိတ်ဆုံးသူ13,400ကျော်သွားပါပြီ။ဒါမဲ့လည်းအာဖရိကနိုင်ငံတွေကအရေးအတွက်တွေကနည်းနေတယ်လို့ဖြစ်ပြီးတော့ဒီအရေးအတွက်တွေပတ်မှန်တာဖြစ်နိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ကတောက်ကြံနေကပဲပြောပါရဲ့။အမေရိကန်ပြည်အောင်စုမှာတော့ရောဂါကူးစက်ခံရသူ9,100ကျော်သွားပြီဖြစ်တယ်လို့အခုတိတ်ဆုံးသူက4,000ကိုကပ်လာနေပါပြီ။မြန်မာနိုင်ငံမှာ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူနောက်ထပ်9ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့ပဲပြောကြားသွားပါတယ်။ဒါကြောင့်မလို့ခုဆိုရင်မြန်မာနိုင်ငံမှာရောဂါပိုးကူးစက်ခံထားရသူစုစုပေါင်း94ယောက်ရှိသွားပြီးဖြစ်ပြီးတော့သေဆုံးသူ4ဦးရှိပါတယ်ရှင်။စင်ကာပူနိုင်ငံမှာတော့ဒီကနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ942ယောက်ရှိတယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။ဒါဟာစင်ကာပူနိုင်ငံမှာတရက်ထင်းနဲ့ဆန်ချိန်တင်လောက်အောင်အများဆုံးကူးစက်တာဖြစ်ပြီးတော့ကူးစက်မှုအများဆုံးကတော့အဆောင်တွေမှာနေကြရတဲ့ရွှေပြောင်းအလုပ်သမားတွေဖြစ်တယ်လို့ပြောပါရယ်။ရွှေပြောင်းအလုပ်သမားတွေကလူငယ်တွေဖြစ်တာကြောင့်ရောဂါဖြစ်ပွားမှုအများစုကသိပ်မပြင်းထန်မနဲ့အလေအလိုက်လောက်ပဲဖြစ်တယ်လို့လည်းဆိုပါရယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူအရေတွေက1,000ကျော်သွားခဲ့ပြီဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းဌာနကဒီကနေ့ပဲပြောသွားပါရယ်။တိုကျိုမြို့တော်မှာယောဂါကူးစက်သူအရေအတွက်စံချိန်တင်လောက်အောင်ဖြစ်လာခဲ့တာကြောင့်လူတွေအနေနဲ့အိမ်ထဲမှာပဲနေကြဖို့ဝင်းကြီးချုပ်ရှင်ဇိုအာဘဲကတောက်ကြနေကြပဲပန်ကြားသွားပါတယ်။ပရီးမီးယားလိဘောလုံးပွဲတွေကိုပြန်ဆောက်နိုင်မှုအတွက်အသင်းတွေနဲ့ပရီးမီးယားလိတာဝန်ရှိသူတွေတောက်ကြနေကြဆွေးနွေးရကြတာပါ။အသင်းတွေအကုန်လုံးကတော့အခုနှစ်ဘောလုံးရာသီပြီးဆုံးအောင်ကစားဖို့သဘောတူထားခဲ့ကြပြီမဲ့လည်းပြင်မထွက်ဖို့အမိန့်ဆက်ပြီးတော့ထုတ်ထားတာကြောင့်ဘယ်တော့ပြန်ဆောက်နိုင်မလဲဆိုတာမဆုံးဖြတ်နိုင်သေးပေမဲ့ပွဲတွေပြန်ဆောက်ဖို့အတွက်ဖြစ်နိုင်ချေနည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ5ဒိုမီတာ31 kHz 9383ည5ဒိုမီတာ32 kHz 9383ည5ဒိုမီတာ51 kHz 9885နဲ့5လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမအေးသနာကျော်ပါ VOA ကိုနားဆင်နေကြတဲ့ကျေးဇူးတင်ပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.